Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2020ခုနှစ်နိုဝင်ဘာလ17ရက်ဗုဒ္ဓဟူးညပဲ VOA စီစဉ်နေကိုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်းဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ပြောပြပါမယ်အမေရိကန်သမ္မတရွေးကောက်ပွဲမှာရှုံးနေနေဆိုတာကိုသမ္မတဒေါ်နယ်ထရမ့်ကလက်မခံတဲ့အပေါ်သူ့အနေနဲ့မစိုးရိမ်နေမိတာဟာသမ္မတထရမ့်ရဲ့တိုင်းပြည်အတွက်အဆင်ရစရာပဲလို့သူယူဆကြောင်းရွေးကောက်ပွဲမှာအနိုင်ရသူအဖြစ်ကြေညာထားတဲ့ဂျိုးဘိုင်ဒန်ကအင်္ဂါနေ့မှာပြောပါတယ်။ဒါကသမ္မတရဲ့တမိုင်းမှတ်တမ်းအတွက်အထောက်အကူဖြစ်မယ်လို့ကျွန်တော်မထင်ပါဘူးဆိုပြီးဒလဝဲပြည်နယ်ဝီလ်မင်တန်မြို့မှာမစ္စတာဘိုင်ဒန်ကသတင်းတော်တွေကိုပြောပါတယ်။မစ္စတာဘိုင်ဒန်ဟာအစိုးရအဖွဲ့တာဝန်လွှဲပြောင်းရယူဖို့နဲ့ဇန်နဝါရီလ20ရက်နေ့မှာသမ္မတအဖြစ်ကျင်းပစာချင်းဆိုပြီးတဲ့နောက်ပထမဆုံးဘာတွေလုပ်မယ်ဆိုတာကိုဒလဝဲမြို့ကနေအစီအစဉ်ချမှတ်ပြင်ဆင်နေတာပါ။ဒီကောက်ပွဲမှာမစ္စတာဘိုင်ဒန်အနံ့ရတယ်ဆိုတာကိုပြောပြဖို့ကြိုးစားတဲ့အနေနဲ့သမ္မတထရမ့်ကပြည်နယ်အများပြားမှာအမှုပေါင်း12ခုကျော်တရားစွဲဆိုထားပါတယ်။ဒါပေမဲ့လည်းမေပြည်တော်မှာဒါမှမဟုတ်မဲကြီးတွက်တော်မှာမတမာမှုတွေရှိခဲ့တယ်ဆိုရဲခိုင်မာတဲ့အထောက်အထားတွေတင်ပြထားတာတော့မရှိပါဘူး။သူအစိုးရဘက်မှခန့်အပ်မဲ့အဓိကယာလူနေရာနှစ်ခုအတွက်ယာထားသူတွေကိုနိုဝင်ဘာလ26ရက်နေ့မှာကြာရောက်တဲ့ကျေးဇူးတော်နေ့မတိုင်ခင်မှာကြေညာွယ်ရှိတယ်လို့မစ္စတာဘိုင်ဒန်ကပြောပါတယ်။ယူကော့ဘွေရလက်တွေကိုညင်ညက်ထုတ်ဖို့ကြိုးစားနေတဲ့သမ္မတထရမ့်ကတော့အစိုးရအဖွဲ့အလွဲကြောင်းကိစ္စတွေအတွက်မစ္စတာဘိုင်ဒန်ဘက်ကတာဝန်ပေးထားသူတွေနဲ့သူ့အစိုးရအဖွဲ့တောင်းရှိသူတွေပူးပေါင်းဆောင်ရွက်မှုမလုပ်ဖို့ပြောထားပါဗျ။ဒီကနေ့ဟာအမေရိကန်ပြည်ထောင်စုမှာ Veterans Day လို့ခေါ်တဲ့စစ်ပြန်စစ်မှုဒဏ်အောင်တွေကိုအမတ်တရဂုဏ်ပြုတဲ့နေ့ဖြစ်ပြီးသမ္မတဒေါ်နယ်ထရမ့်ကမနေ့ကပဲဂုဏ်ပြုချီးမြှင့်မှုတစ်ခုကျင်းပခဲ့ပါဗျ။စစ်ပြန်စစ်မှုဒဏ်အောင်တွေနဲ့ Gold Star ရွှေကြယ်မိသားစုတွေကိုအမေရိကန်တနင်္ဂနွေလုံးကဥယျာဉ်နဲ့တည်တော်တွေရဲ့ဘဝတသက်သားလုံးအခမဲ့ဝင်ရောက်ခွင့်ပေးတဲ့အကြောင်းသမ္မတထရမ့်အစိုးရကကြေညာခဲ့တာပါ Gold Star Family ဆိုတာကတော့မိသားစုဝင်တူဦးစစ်ပွဲတစ်ခုခုအတွင်းကြာဆုံးသွားခဲ့ပြီးတဲ့နောက်ကျန်ရစ်သူမိသားစုဝင်တွေကိုဂုဏ်ပြုခေါ်ဆိုတာပါနိုဝင်ဘာလကိုစစ်ပြန်စစ်မှုဒဏ်အောင်များနဲ့စစ်ဖက်မိသားစုများအထိတ်အမှတ်လအဖြစ်ပြီးခဲ့တဲ့သတင်းပတ်မှာပဲသမ္မတထရမ့်ကသတ်မှတ်ကြေညာခဲ့ပါသေးတယ်1918ခုနှစ်မှာဂျာမနီကလက်နက်ချခဲ့ပြီးပထမကမ္ဘာစစ်အဆုံးသတ်သွားတဲ့နိုမာလာ၁၇ရက်နေ့ကိုစစ်ပြန်စစ်မှုဒဏ်အောင်လေးဖြစ်သတ်မှတ်ပြီးနှစ်စဉ်ဂုဏ်ပြုကျင်းပလာတာပါအမေရိကန်လက်နက်ကိုင်တပ်ဖွဲ့တွေမှာအမှုထမ်းခဲ့မှုသူအားလုံးကိုအမတ်တရဂုဏ်ပြုတာလည်းဖြစ်ပါတယ်ပုံမှန်ဆိုရင်တော့ဒီနေ့မှာအခမ်းအနားတွေစစ်တီဝိုင်းတွေနဲ့ဂုဏ်ပြုချီတက်ပွဲတွေတနင်္ဂနွေလုံးမှာကျင်းပလေရှိပါတယ်ဒီနေ့ကတော့ကိုရိုနာဗိုင်းရပ်စ်ကာယရောဂါကြောင့်ရောက်နေတဲ့အတွက်ပွဲအများအပြားကိုပယ်ဖျက်ထားသလိုမြို့အတော်များများမှာအချင်းယုံချင်းပါဖို့ဒါမှမဟုတ်အွန်လိုင်းကနေပဲဂုဏ်ပြုဖို့စီစဉ်ထားကြပါတယ်။ COVID-19 ကာယရောဂါကြောင့်ရောက်နေချိန်မှာပဲဥရုယာဒီပြောင်းလဲမှုနဲ့ပထဝီနိုင်ငံရေးတင်းမာမှုတွေကိုကံပယ်ဖြစ်ရှင်းတာမှာရှန်ဟဲပူပေါင်းဆောင်ရေးအဖွဲ့ SCO နဲ့ပိုးပြီးတော့အခိုင်အမာပူပေါင်းဆောင်ရွက်ဖို့ကုလသမဂ္ဂဒွေးမှုချုပ်အန်တိုနီယိုဂူတရက်စ်ကအင်္ဂါနေ့မှာနှိုးဆော်လိုက်ပါတယ်။ကမ္ဘာတဝန်းအကာအကွယ်မဲ့မှုဒဏ်လူညီများမရှိမှုနဲ့ရိုင်းနှဲမှုတွေဟာ COVID-19 ကာယရောဂါကြောင့်ပိုပြီးဆူရွာလာနေချိန်မှာပဲကမ္ဘာတဝန်းပူးပေါင်းဆောင်ရွက်ကြဖို့ဗီဒီယိုဆက်သွယ်ရေးကစဉ်ကျင်းပတဲ့ SCO အဖွဲ့ဝင်နိုင်ငံအကြီးအကဲတွေရဲ့အချိန်20မြောက်ညီလာခံတွင် Mr. Guterres ကအင်္ဂါနေ့မှာနှိုးဆော်သွားတာပါ
The recovery will require global cooperation to protect lives and livelihoods.
ဘဝရည်နဲ့အတမှုဝန်ဆောင်မှုတွေကိုကောက်ခွဲပေးဖို့နိုင်ငံတွေနဲ့စီးပွားရေးလုပ်ငန်းတွေဆက်ပြီးရှင်သန်နေဖို့အတွက်ပြန်ပြီးနယ်လန်ထူလာရေးမှာကမ္ဘာလုံးဆိုင်ရာပူးပေါင်းဆောင်ရွက်မှုလိုအပ်ပါတယ်။ SCO အဖွဲ့ဝင်နိုင်ငံတွေရဲ့ခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုကိုကျွန်တော်တို့အလေးထားပါတယ်။ကာယရောဂါကနေပြန်လည်နယ်လန်ထူရေးလူကြီးမျိုးတွေရဲ့အစီအစဉ်တွေအတွက်လှုပ်ထုံးလုံနည်းကောင်းတွေဝေမျှဖို့ဤပညာပိုင်းကျွမ်းကျင်မှုအထောက်အကူပြုဖို့ကျွန်တော်တို့အစဉ်နဲ့ရှိပါတယ်လို့ Mr. Guterres ကပြောသွားပါတယ်။ရှန်ရဲပူးပေါင်းဆောင်ရွက်ရေးအဖွဲ့ SCO ဟာဥရောပအာရှနိုင်ငံရေးစီးပွားရေးနဲ့လူမျိုးရင်းဆိုင်ရာမာမေးအဖွဲ့တစ်ခုပါ။ဒီအဖွဲ့ကို2000ခုနှစ်ဇွန်လမှာရုရှား၊တရုတ်၊ကဇက်စတန်၊ကီယာဂစ္စတန်၊တာဂျီကစ္စတန်နဲ့ဥဇ်ဘက်ကစ္စတန်တို့ပူးတွဲတည်ထောင်ခဲ့တာပါ။2018ခုနှစ်ဇွန်လမှာတော့အိန္ဒိယနဲ့ပါကစ္စတန်တို့ပင်းပြည့်အဖွဲ့ဝင်နိုင်ငံတွေဖြစ်လာခဲ့ပါတယ်။ SCO ကိုဝေဖန်သူတွေကတော့လူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာကဝေဖန်တာတွေကိုအဖွဲ့ဝင်နိုင်ငံတခုနဲ့တခုအကြားအကာအကွယ်ပေးဖို့ SCO ကိုအသုံးချနေကြတာလို့ဝေဖန်ထောက်ပြကြပါတယ်။ဟောင်ကောင်ကဒီမိုကရေစီတောင်းဆိုရေးလှုပ်ရှားမှုတွေမှာပါဝင်သူလွတ်တော်အမတ်၄ဦးကိုဒီကနေ့မှလွတ်တော်အမတ်အဖြစ်ကပယ်ဖျက်လိုက်ပါတယ်။ တိုင်းပြည်လုံးလုံးရေးအတွက်ချင်းချောင်းမူလို့ယူဆတဲ့ဘဲလွတ်တော်အမတ်ကိုမဆိုဟောင်ကောင်အစိုးရအနေနဲ့တရားရုံးတက်စရာမလိုပဲလွတ်တော်အမတ်အထက်ကနေပယ်ဖျက်နိုင်တယ်လို့တရုတ်ဥပဒေပြူကော်မတီတစ်ခုကဆုံးဖြတ်ခဲ့ပြီးတဲ့နောက်ချက်ချင်းဆိုသလိုပဲဒီလွတ်တော်အမတ်တွေကိုပယ်ဖျက်လိုက်တာပါအဲဒီအမတ်၄ဦးကတော့အယ်ဗင်ယုံဒန်နစ်ခွတ်ခွတ်ကာကီးနဲ့ကန်နက်လုံးတို့ဖြစ်ပါတယ်သူတို့အပါအဝင်ဒီမိုကရေစီလိုလာတဲ့လွတ်တော်အမတ်၁၉ယောက်ကသူတို့အထက်ကဒီလောက်ကိုလွတ်တော်အမတ်အထက်ကနေပယ်ဖျက်ရင်သူတို့အားလုံးတကြိုင်နဲ့ထွက်မယ်လို့ချင်းချောက်အပီးနှစ်ရက်အကြာမှာပဲဒီအမတ်၄ဦးကိုပယ်ဖျက်တာပါလွတ်တော်အမတ်နေရာ80ရှိတဲ့ဟောင်ကောင်လွတ်တော်ကနေဒီအမတ်19ဦးသာနှုတ်ထွက်သွားမယ်ဆိုရင်ဒီရုပ်လူလာတဲ့လွတ်တော်အမတ်တွေကြီးပဲကြံတော့မှာဖြစ်ပါတယ်။ဟောင်ကောင်ကျွန်းမှာ2019နှစ်ဝက်ပိုင်းကစပြီးကြီးမားတဲ့ဒီမိုကရေစီဆန္ဒပြပွဲတွေဖြစ်ခဲ့ပြီးတော့တစ်ခါတခါရုံးရင်းစက္ကအခြေအနေတွေအထိရောက်ခဲ့ပါတယ်ခင်ဗျာ။
တန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိပိုင်းဒိုမီတာ31 kHz 9833ညပိုင်းဒိုမီတာ32 kHz 9383ညပိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနစ်တင်းငွေမှာ5မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တင်တော်ဝင်းမင်ပါဘောဓူးညပိုင်း VOA အမေရိကန်တပ်ရဲ့ထိတ်တန့်ရသတင်းတွေကိုဆက်ကြောပြနေပါတယ်။မြန်မာနိုင်ငံရွေးကောက်ပွဲမှာအစိုးရပါတီအနေနဲ့အများစုအနံ့ရပြီလို့ကြေညာနေချိန်မှာအဓိကအသက်ခံပါတီပြည်တော်စုချက်ခံရင်းနဲ့ဖွံ့ဖြိုးရေးပါတီဘက်ကတော့လက်မခံသေးပဲရွေးကောက်ပွဲအသစ်ကျင်းပပေးဖို့တောင်းဆိုလိုက်ပါတယ်။ဒီနေ့ပြုလုပ်တဲ့ချက်ခံဖွံ့ဖြိုးရေးပါတီသတင်းစာရှင်းလင်းပွဲမှာပါတီကိုယ်စားလှယ်တချို့ကတနင်္လာနေ့ကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲဟာလွတ်လပ်တရားမျှတမှုမရှိခဲ့တာကြောင့်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့တက်မတော်နဲ့ပါပေါင်းပြီးနောက်ထပ်ရွေးကောက်ပွဲအသစ်ကျင်းပပေးဖို့တောင်းဆိုခဲ့ပါတယ်။အခုလိုရွေးကောက်ပွဲကိုစီကံတကြထပ်မံကျင်းပပေးနိုင်မှသာလွတ်လပ်တရားမျှတပြီးဗလိုက်မှုကင်ကာမတရားနည်းတွေနဲ့မဲဆွယ်မှုမရှိတဲ့ရွေးကောက်ပွဲတစ်ခုဖြစ်လာမယ်လို့ဒီသတင်းစာရှင်းလင်းပွဲမှာအတိုက်ခံတွေကပြောခဲ့ပါတယ်။ဒီမှာ၈ရက်နေမှာလုပ်ခဲ့တဲ့ဒီရွေးကောက်ပွဲမှာအထူးသဖြင့်ကြိုတင်မဲဆိုင်ရာမဲခုံးနဲ့စာရေးမလုံတာကွန်ပျူတာပါရင်းတာတွေပါဝင်အားနည်းချက်73ချက်ရှိခဲ့တာကြောင့်ဒီရွေးကောက်ပွဲကိုအတိအမှန်မပြုနိုင်ဘူးလို့ရန်ကုန်မှာလုပ်ခဲ့တဲ့အရင်အစိုးရပါတီစက်ခိုင်ဖွံ့ဖြိုးရေးရဲ့သတင်းစာရှင်းလင်းပွဲမှာထုတ်ပြန်ခဲ့တာပါဒါပေမဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကတော့အားနည်းချက်တချို့ရှိခဲ့ပေမဲ့တနိုင်ငံလုံးကြည်ကြဲပြည့်ပြည့်ဖြစ်ခဲ့တာမဟုတ်ပဲတချို့နေရာတွေမှာကွက်ကြားကွက်ကြားဖြစ်ခဲ့တာဒါတွေကိုတိုင်ကြားနိုင်ပေမဲ့ရွေးကောက်ပွဲပြန်လုပ်ပေးဖို့တော့မရှိဘူးလို့ရွေးကောက်ပွဲပြီးပထမဆုံးလုပ်တဲ့ဒီနေ့သတင်းစာရှင်းလင်းပွဲမှာပဲတုံ့ပြန်ခဲ့ပါတယ်။အခုလိုရွေးကောက်ပွဲဆိုင်ရာသတင်းတွေကိုနောက်ပိုင်းမှလည်းကြောပြသွားဖို့ရှိပါတယ်ခင်ဗျာ။ကမ္ဘာကိုဗစ်ထိပ်သုံးအမေရိကန်နိုင်ငံမှာအခုနိုဝင်ဘာလဆန်းပထမ10ရက်အတွင်းမှာပဲပိုးထွေသူသစ်ပေါင်းသက်တမ်းကျော်အထိရှိခဲ့တယ်လို့ဒီနေ့လာနေကထုတ်ပြန်ခဲ့ပါတယ်။အခုလိုထုတ်ပြန်ခဲ့တဲ့ Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်လေ့လာစောင့်ကြည့်ရေးအဖွဲ့ကအခုဆိုရင်အမေရိကန်တနိုင်ငံလုံးမှာ COVID-19 ပိုးထွေသူစုစုပေါင်း10သန်းကျော်သွားပြီးကမ္ဘာပေါ်မှာအမြင့်မားဆုံးဖြစ်နေတယ်လို့ထုတ်ပြန်ထားပါတယ်။အမေရိကန်နိုင်ငံအနောက်နယ်ပိုင်းပြည်နယ်တွေမှာအဆိုးဆုံးခံစားနေရပြီးဆေးရုံတရားနှုန်းကလည်းစံချိန်ချင်းမြင့်မားလာနေကသတင်းလာနေသည့်ဆိုရင်တနိုင်ငံလုံးမှာလူပေါင်း 5,900 ကျော်ဆေးရုံတင်ထားရတယ်လို့ဒီကိုရိုနာဗိုင်းရပ်စ်မတန်းပြည့်စုံရေးအဖွဲ့ကပဲဆိုပါတယ်။အခုလိုအမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်မြင့်တက်လာနေတာကိုတွေ့ခဲ့တဲ့ဒီနေ့လာနေမှာပဲဒီရောဂါကာကွယ်ဆေးထုတ်နိုင်ဖို့အလားအလာကောင်းနေတာကိုအမေရိကန်ဆေးကုမ္ပဏီကြီးတစ်ခုကကြေညာခဲ့ပါတယ်။ဒါအပြင်အမေရိကန်ခြေစိုက်အီလီလီလီနဲ့ကနေဒါခြေစိုက်ဇီဝနည်းပညာကုမ္ပဏီ Accelera တို့ကလည်း Blenny Vimab လို့ခေါ်တဲ့ပရိလုံဆေးစစ်တစ်ခုကိုကြေညာခဲ့ပါတယ်ခင်ဗျာ။ဒီကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးတစ်ခုမကြာခင်ထွက်ကောင်းထွက်လာတော့မယ်ဆိုတဲ့သတင်းကြောင့်COVID-19 ကမ္ဘာကရောဂါကြီးကိုအဆုံးသတ်နိုင်ဖို့မျှော်လင့်ချက်တွေမြင့်မားလာနေပါတယ်။ American အခြေစိုက် Pfizer နဲ့ Merck BioNTech ကုမ္ပဏီတွေကသူတို့စမ်းသပ်နေတဲ့ဒီကာကွယ်ဆေးဟာကနဦးတွေ့ရှိချက်တွေအရ90ရာခိုင်နှုန်းကျော်ထိရောက်မှုရှိနေတယ်လို့တနင်္လာနေ့ကကြေညာခဲ့ပါတယ်။ဒီသတင်းကြောင့်အားသက်စရာဖြစ်လာနေပေမဲ့လက်ရှိမှာတော့330%နဲ့နှာခေါင်းဆီး Mask ကိုဆက်မသုံးဘဲဖြစ်မထားလိုက်ပါနဲ့လို့သိပ္ပံပညာရှင်တွေကတော့တိုက်တွန်းထားပါတယ်။ဘာကြောင့်လဲဆိုတော့ဒီကာကွယ်ဆိုင်ရာတွေ့ရှိထားတဲ့အချက်လက်တွေကိုအပြင်ကလွတ်လပ်တဲ့သိပ္ပံပညာရှင်တွေကမစစ်ဆေးရသေးလို့ပါလို့ဒီသိပ္ပံပညာရှင်တွေကသတိပေးထောက်ပြကြပါတယ်။တကယ်လို့အခုလိုထပ်မံစစ်ဆေးပြီးထိရောက်နေရင်တောင်မှအခုလိုဆေးပညာအရာထိန်းချုပ်ထားတဲ့အနေအထားမှာစမ်းသပ်တွေ့ရှိတဲ့ရလက်ကောင်းက တကယ်အပြင်လက်တွေမှာအလားတူမကောင်းပါဘူးစိုးရိမ်နေရသေးလို့ပါလို့ဒီသိပ္ပံပညာရှင်တွေကဆက်ထောက်ပြခဲ့ပါတယ်။ဒါပေမဲ့လည်းအခုတွေ့ထားတဲ့ရလက်တွေကတကယ်ကိုအားတက်စရာပါလို့ဒီသိပ္ပံပညာရှင်တွေကပြောနေချိန်မှာအမေရိကန်နိုင်ငံကဓာတ်မတည့်မှုနဲ့ကူးစက်မှုယောဂဆိုင်ရာအမျိုးသားဌာနဒါရိုက်တာအန်တိုနီဖောက်ချီကလည်းအခုလို90ရာခိုင်နှုန်းအထက်ထိရောက်ကြောင်းတွေ့လိုက်တာကတကယ်ကိုထူးခြားမှုကြီးပါလို့ပြောခဲ့ပါတယ်ခင်။ဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုထပ်မံပေါက်ပွဲထွက်လာနေချိန်မှာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အနေနဲ့ပြည်ပြင်းကြောင်းလဲမှုတွေလုပ်ပေးဖို့ဖိအားပေးခံနေရပြီးလက်ရှိလည်းနှစ်စဉ်အစည်းအဝေးကျင်းပနေပါတယ်။ဒီအစည်းအဝေးမှာအခုလိုပြည်ပြင်းကြောင်းလဲကိစ္စတွေကိုသုံးသပ်ဆွေးနွေးနေကြတယ်လို့တစ်ဖက်မှာလည်း WHO အားနည်းချက်တွေကိုထောက်ပြပြီးအရင်နှုတ်ထွက်ခဲ့တဲ့ရန်ပုံငွေဆိုင်ရာအရေးပါတဲ့အမေရိကန်နိုင်ငံအနေနဲ့ရွေးချယ်ခံသမ္မတဂျိုးဘိုင်ဒန်လက်ထက်မှာဒီဘက်ကိုပြန်ဝင်လာဖို့ကိုမျှော်လင့်နေပါတယ်။အခုလို WHO အစည်းအဝေးကျင်းပနေခြင်းဟာဒီကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးအနေနဲ့ကိုဗစ်ကမ္ဘာ့ကာယရောဂါကြီးကိုကင်တွေ့ရမှာပိုအားကောင်းမောင်းတဲ့နဲ့အဓိကအရေးပါတဲ့ကဏ္ဍကနေမပါဝင်ခဲ့ဘူးလို့ပြင်းပြင်းထန်ထန်ဝေဖန်ခံလာခြင်းနဲ့လည်းတိုက်ဆိုင်နေပါတယ်။ဒီလိုအားနည်းခဲ့တဲ့အတွက်ဥပမာတွေအနေနဲ့ဒီရောဂါစတဲ့ခြင်းကသိပ္ပံပညာရှင်တွေရဲ့ပြည့်ဝတကားပိတ်အစည်းအဝေးတွေထဲမှာထိတ်တန့်သိပ္ပံပညာရှင်ကြီးတွေကတချို့နိုင်ငံတွေရဲ့ကင်တွေ့မှုကဒီဗိုင်းရပ်စ်လေ့လာတဲ့ကန်ဆိုးမှုမောင်းဓာတ်ခွဲကန်းတစ်ခုလိုပဲအလုံးဖြစ်မဲ့အခွန်လန်းကိုစိတ်ပြက်စရာဖြစ်စေခဲ့တယ်လို့ပြောခဲ့ကြောင်းအသံထောက်ထားတွေ AP သတင်းဌာနကရထားပါတယ်။ဒါပေမဲ့လက်တွေ့လူမြင်ကွင်းမှာတော့ဒီ WHO အဖွဲ့ကြီးအနေနဲ့ဒီနိုင်ငံတွေကိုချီးကျူးတဲ့အဖြစ်ဖြစ်ခဲ့ပါတယ်။ဟုတ်တယ်ခင်ဗျာ။ဘော်ဒူညသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကျွန်တော်ဝင်းဝင်းပြောပြခဲ့တာပါ။အခုချိန်ကစပြီးVO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနှဆင်ရတော့မှာပါခင်ဗျ
။တော်ရရှင်များရှင် VV မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ကျွန်မများသတင်းအောင်ပါရှင်။ရေကောက်ပွဲအပြီးအနာလက်ပြောင်းပေးရမယ့်လုပ်ငန်းစဉ်ကိုစတင်လှုပ်ဆောင်ပေးဖို့သမ္မတဒေါ်နယ်ထရမ်ကညှင်းဆန်နေတာဟာရှက်စရာကောင်းတယ်လို့ဂျိုးဘိုင်ဒန်ကပြောပါတယ်။ဘိုင်ဒန်အနိုင်ရတယ်လို့ခန့်မှန်းသတ်မှတ်ထားတာကိုတရားရုံးမှာရှောက်ထားပြီးခြေဖြတ်ဖို့ကြိုးစားနေတဲ့သမ္မတထရမ်နဲ့အတူRepublican Party ကအရေးပါတဲ့ခေါင်းဆောင်တွေကလည်းရည်တည်ကြပါတယ်။ Pestivida Kuswara သတင်းပြပို့ထားပါတယ်ရှင်။ Democratic Party သမ္မတလောင်း Joe Biden ရွေးကောက်ပွဲအနိုင်ရတဲ့အပေါ်မှာပြင်သစ်သမ္မတ Emmanuel Macron, Britain ဝန်ကြီးချုပ် Boris Johnson အပါအဝင်ကမ္ဘာခေါင်းဆောင်တွေကဝမ်းမြောက်ကြောင်းပြောကြားခဲ့ပါတယ်။ဒါပေမဲ့ American နိုင်ငံတွင်းမှာတော့အခြေအနေတွေကမတူညီပါဘူး။နိုင်ငံခြားရေးဝန်ကြီး Mike Pompeo က
There will be a smooth transition to a second Trump administration.
သမ္မတထရမ်အစိုးရဒုတိယသက်တမ်းအတွက်ချောမွေ့ရဲ့အကူပြောင်းကာလရှိလာပါလိမ့်မယ်လို့ပြောပါရယ်။နိုင်ငံထိပ်တန်းတန်တမန်တယောက်ဖြစ်တဲ့ဝန်ကြီးပွန်ပီယိုကရွေးကောက်ပွဲရလဒ်တွေကိုလက်မခံပါဘူး။သမ္မတထရမ်ကတရားဝင်နဲ့မဲပြီးကိုပဲရည်တွက်ဖို့ပြောနေပါရယ်။ဒီမိုကရက်တွေဘက်ကမဲမတမာမှုတွေလုပ်တယ်လို့လည်းဆွဆွဲပြီးမဲတက်တီအထောက်ထားတော့မပြနိုင်သေးပါဘူး။ဒီပေါ်ရွေးကောက်ပွဲအနိုင်ရဂျိုးဘိုင်ဒန်ကတော့
There is no evidence of any of the assertions made by the
President. တမရထရန်ရဲ့ဝန်ကြီးပွန်ပီယိုကသက်တည်ခံခံလုံလုံမရှိဘဲဆွဆွနေကြတာပါ
။တမရထရန်ကသူရှုံးနေကြဝန်ခံမှုညှင်းဆန်နေတဲ့အပေါ်ရှစ်ဖွဲ့လူရဲ့အဖြစ် Mr. Biden ကပြောဆိုပါရယ်
။ The fact that they're not willing to acknowledge we won at this point.
ကျွန်တော်တို့အနိုင်ရတာကိုသူတို့အတိအမှတ်ပြုဖို့ဝင်လေုံနဲ့ကျွန်တော်တို့အခုကနေပြီးတော့ဇန်နဝါရီကြားကာလလုပ်ဖို့စီစဉ်ထားတာတွေကိုတိတ်ပြီးတော့ထိခိုက်သက်ရောက်မှုရှိမှာမဟုတ်ပါဘူး။
ဂျိုးဘိုင်ဒန်နဲ့ကမလာဟဲရစ်တို့အနိုင်ရတဲ့အပေါ်မှာလက်တဆုပ်စာ Republican တချို့ပဲဝမ်းမြောက်စကားပြောကြခဲ့တာပါ။ဒီကျဲအရင်က Republican သမ္မတဟောင်း George W. Bush လေးပါဝင်ပါတယ်။ Republican Party ခေါင်းဆောင်တွေကတော့သမ္မတ Trump ဘက်ကရည်တည်ကြပါတယ်
။ And President Trump is 100% within his rights.
အထက်လူတော်လူများစုခေါင်းဆောင် Mitch McConnell ကသမ္မတ Trump အနေနဲ့မဲမမှန်မကန်လုပ်ရတွေကိုဆွဆွေးတာနဲ့တရားဥပဒေပိုင်းအရာလုံဆောင်မှုအခွင့်အရေးအပြည့်အဝရှိတယ်လို့ပြောပါတယ်။ဂျိုးဘိုင်ဒန်ဟာနောက်တက်လာမယ့်သမ္မတဖြစ်တဲ့ဆိုရာ Republican အတော်များများလက်ခံကြပြီးမြဲသမ္မတ Trump နဲ့ထိတိုင်မငင်းဆန်လို့ကြဘူးလို့မဟာဗျူဟာရေးဆွဲသူ Rob Sturzman ကပြောပါရယ
် Well political calculation is you don't want to get on the
နိုင်ငံရေးအရာတော့ Donald Trump နဲ့စတင်ပဲဖြစ်မှာကိုမလိုလားကြပါဘူးသူက Twitter မှာတစ်ချက်ရေးလိုက်တာနဲ့ Republican တဝက်လောက်ကခုကိုစတင်ကြလိမ့်မယ်လေဒါမျိုးဘယ်သူမှအဖြစ်မခံချင်ကြပါဘူး
ဇန်နဝါရီလ20ရက်နေ့မှာကျန်းသစ္စာကျင်းစုပွဲကျင်းပဖို့စောက်လူရေးလုပ်ငန်းတွေကတော့အခုပဲစတင်နေပြီဖြစ်ပါတယ်။ဒါပေမဲ့ GSC လို့ခေါ်တဲ့အထွေထွေဝန်ဆောင်မှုစီမံအုပ်ချုပ်ရေးဌာနရဲ့အကြီးအကဲကခွင့်ပြုအတည်ပြုမပေးမချင်းအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ကိုတရားဝင်စတင်နိုင်မှာမဟုတ်ပါဘူး။သမ္မတထရမ်ခန့်အပ်ထားတဲ့ GSC အကြီးအကဲအမျိုးသမီးကအခုထိခွင့်ပြုချက်မပေးသေးပါဘူး။ စင်ရနီအစိုးရဘက်ကပူးပေါင်းဆောင်ရွက်မှုမရတာကြောင့်ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ရဲ့ကြေပြောလှတဲ့နိုင်ငံရေးအတွေ့အကြုံတွေကအခုခါပို့ပြီးတော့အရေးပါလာနေတယ်လို့ဗာဂျီးနီးယားတက္ကသိုလ်ကဘာဘရာဖယ်ရီကပြောပါတယ
် He is very familiar withThe White House and
the Environment and American Asoya ရဲ့ bureaucracy ရန်ရာကိုကောင်းကောင်းသိတဲ့သူကအတွင်ကုပြောင်းရဲ့အဖွဲ့ကိုသူဖွဲ့ပါလိမ့်မယ်။ဒီကနေ့ကတော့ Joe Biden က American Asoya ဝန်ကြီးဌာနနဲ့ agency တစ်ခုချင်းစီမှာအာဏာလွှဲပြောင်းရေးအစဉ်ပြေချောမွေ့စေရေးတာဝန်ယူမဲ့လူတွေရဲ့အမည်စင်းကိုထုတ်ပြန်လိုက်ပါတယ်ရှင်။ကျမများသတင်းအောင်ပါ။
ရွေးကောက်ပွဲမှာအားနည်းချက်တွေမတမာမှုတွေရှိတဲ့ဆိုပြီးအတိုက်ခံနိုင်ငံရေးပါတီတချို့ကကန့်ကွက်နေပေမဲ့ခိုင်လုံတဲ့အကြောင်းပြချက်မရှိတဲ့ဆွဆွဲချက်အဖြစ်ရွေးကောက်ပွဲကော်မရှင်ကပယ်ချလိုက်တဲ့အကြောင်းပြောပြပေးခြင်းပါတယ်ကျွန်မမိခါပါတနင်္ဂနွေနေ့ကကျင်းပပြီးပြီးသွားတဲ့ရွေးကောက်ပွဲမှာအားနည်းချက်တွေမတမာမှုတွေရှိလာကြောင်းရလက်တွေလက်မခံနိုင်ဘူးဆိုပြီးနိုင်ငံရေးပါတီတချို့ကကန့်ကွက်နေတာကိုကော်မရှင်ကပယ်ချလိုက်တာဖြစ်ပါတယ်နိုင်ငံရေးပါတီတချို့ကဆွဆွဲချက်တွေဟာခိုင်လုံတဲ့အထောက်အထားမရှိဘဲဆွဆွဲပြောဆိုချက်အဖြစ်နဲ့လေဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကတုံ့ပြန်လိုက်တာပ
ါဘာဘူးအခြေခံပြီးပြောတယ်လေမဆိုတဲ့အမှမပေါ်ပေါက်ခိုင်းတဲ့ဘာမှပြောစရာမရှိဘူးဒီလိုရေဘူးယာကြီးဒီလိုဆွဆွဲတာတော့ဘာမှဒီကပြောစရာမရှိဘူးအဲ့ဒါလိုပဲအတိုက်ခံဒီလိုပါတီကြီးတွေဖြစ်နေတဲ့ပါတီ၃ခုကဒီဟာကိုဝင်ရောက်ချင်းပြိုင်တဲ့ပါတီ၃ခုကကျိုးတို့ရဲ့ထောက်ခံတဲ့လက်ခံတယ်ဆိုတော့ထုတ်ပြန်ထားတာနော်ဒါတော့ဓမ္မဥပဒေနီးဓမ္မဥပဒေကျင့်စဉ်ဓမ္မဥပဒေအလေးထားမှာဒီတိုင်းပဲရှိမှာပေါ့ဒါကြောင့်မို့ဒီပေါ်မှာကျွန်တော်တို့ရှင်ပြိုင်တဲ့ပါတီ၃ခုလောက်ရှိတယ်ကျွန်တော်တို့ပါတီတွေလည်းပဲလက်ခံတဲ့ပါတီတွေလည်းရှိကြပါတယ
်ကိုဗစ်ကရောဂါကာလကန့်သက်ချက်တွေကြောင့်ကျင်းပတဲ့ရွေးကောက်ပွဲမှာအားနည်းချက်တချို့ရှိခဲ့ပေမဲ့အောင်အောင်မြင်မြင်ကျင်းပနိုင်ခဲ့ကြောင်းလဲရွေးကောက်ပွဲကော်မရှင်ကပြောဆိုထားပါတယ်ဒါပေမဲ့လေအတိုက်ခံနိုင်ငံရေးပါတီတချို့ကတော့ရွေးကောက်ပွဲရလက်ကိုလက်မခံဖို့အထိကန့်ကွက်တာတွေလည်းရှိနေပါတယ်။အဓိကအတိုက်ခံနိုင်ငံရေးပါတီဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလည်းရန်ကုန်မြို့မှာဒီကနေ့သတင်းစာရှင်းလင်းပွဲအပြီးရွေးကောက်ပွဲရလက်တွေကိုကန့်ကွက်ကြောင်းပြောဆိုခဲ့ပါတယ်။ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကရန်ကုန်တိုင်းကိုယ်စားလှယ်လောင်းတဦးဖြစ်တဲ့ဦးစံကျော်ကတော့ရွေးကောက်ပွဲကော်မရှင်ကိုကန့်ကွက်ရတဲ့အကြောင်းနဲ့ပတ်သက်ပြီး VOA ကိုခုလိုပြောပြပါရစေ
။အခုနေဒီမှာဖြစ်တာရောဟိုအနေနဲ့ရမှာဖြစ်နေတာတွေကဟိုမဲဒီဟိုပိုနေတာတွေဆရာမဲပြုကျင်းမှုလုပ်နေတာတွေကတကယ်တမ်းတော့ရွေးကောက်ပွဲကော်မရှင်ရဲ့ဟိုနေပေါ့နော်။ဟိုဆောင်ရမဲ့လုပ်ငန်းတွေကအားနည်းချက်တွေရှိလို့ဒီဆောက်ပြန်တော့
ဒီကနေ့နေပြည်တော်မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့တဲ့ရွေးကောက်ပွဲကော်မရှင်ရုံးအပြင်ဘက်မှာလည်းလူတချို့ကကန့်ကွက်ဆန္ဒပြတာကြောင့်လုံခြုံရေးတုံ့ပြန်ခဲ့ရတာတွေလည်းရှိခဲ့ပါတယ်။တနင်္ဂနွေနေ့ရွေးကောက်ပွဲမတိုင်ခင်မှာလည်းပြင်ဆင်မှုတွေအားနည်းကြောင်းနဲ့လွတ်လပ်မျှတမှုအခြေအနေတွေအပေါ်စိုးရိမ်ကြောင်းကာကွယ်ရေးဦးစီးချုပ်ကပြောဆိုခဲ့ရာကအစိုးရနဲ့စစ်တပ်ကြားအပြန်အလှန်တုံ့ပြန်မှုတွေလည်းရှိခဲ့ပါတယ်။ရွေးကောက်ပွဲမှာလက်တလောမဲရလက်တွေရအာဏာရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအများစုအနိုင်ရရှိထားကြောင်းပါတီတာဝန်ရှိသူတွေကပြောဆိုထားပါတယ်။ရွေးကောက်ပွဲကော်မရှင်ကတော့မဲပေးခွင့်ရှိသူ38တန်းကျော်မှာမဲပေးသူ90ရာခိုင်နှုန်းရှိတယ်လို့လည်းခန့်မှန်းထားပြီးမဲရလက်တွေကိုမကြမီထုတ်ပြန်မှုစီစဉ်နေတယ်လို့ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကပြောပါတယ
်ဒီတပတ်အတွင်းလုပ်မယ်လို့နော်ပြီးခဲ့တဲ့ရွေးကောက်ပွဲ10ရက်ကြာ10ရက်ကြာမှာပြီးတယ်ကျွန်တော်ကစ5ရက်အများဆုံး9ရက်ဒါနဲ့ပဲကျွန်တော်တို့ပြီးစီအောင်ဆောင်ရွက်နေပါတယ်
ရွေးကောက်ပွဲစောင့်ကြည့်အကဲခတ်အဖွဲ့တွေကတော့ရွေးကောက်ပွဲလုပ်ငန်းစဉ်မှာအားနည်းချက်တွေရှိခဲ့ပေမဲ့ငြင်းငြင်းကြံကြံနဲ့လွတ်လပ်မျှတမှုရှိရှိဆောင်ရွက်နိုင်ခဲ့တာတွေ့ခဲ့ရကြောင်းရွေးကောက်ပွဲရလက်ပေါ်ကြီးကြီးမားမားထိခိုက်လောက်တဲ့ပြဿနာမရှိခဲ့ကြောင်းပြောဆိုထားပါတယ်။ကျွန်မမိခါပါ
ဒီစစ်တွေတန်ကြာကျင်းပခဲ့တဲ့ရခိုင်ပြည်နယ်ကရွေးကောက်ပွဲနောက်ဆုံးမေးရလရှိရင်တွင်ねရွေးကောက်ပွဲနောက်ပိုင်းနိုင်ငံရေးရှေ့လာလာတွင်ねပတ်သက်လို့ခေတ်ခတ်တွေရဲ့တုံ့တက်ချက်ကိုတင်ပြပါမယ်ကျွန်တော်တက်နိုင်ပါလက်နက်ကန်မိပခတ်တွေကြောင့်မိစင်တန်းနေမြေတော်တော်များများပြည့်ပြည့်ခံခဲ့ရသလိုကာယောဂါကြောင့်ကန့်သက်ချက်တွေကြာမှာပဲရခိုင်ပြည်နယ်မှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာကနဦးမေးရလတွေရဒေသခံရခိုင်မျိုးသားပါတီ AMD ကအသာရနေတယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်ရခိုင်ပြည်နယ်မှာ15နေရာအနိုင်ရထားကြောင်းလဲ AMD ပါတီဥက္ကဋ္ဌဦးတာထွန်းလာကပြောပါတယ်
လုံးလုံးစီကျွန်တော်တို့ပါတီကပြည်နေဆော့တော်မှာခဏနေရရေဒီတုဆော့တော်မှာလေးနေရရေဒီညော့ဆော့တော်မှာလေးနေရစူဂျူပေါင်းစင်းကနေရအလားတူပါပဲစစ်တေးရေရန်ကြီးရေမအောင်ရေတောင်ကုန်းရေအဲ့ဒီနည်းလေးမျိုးတွေပါအလားရပါတယ
်အခုရွေးကောက်ပွဲမှာရခိုင်မျိုးသားပါတီကပြည်နေလွတ်တော်မှာခဏနေရအမျိုးသားလွတ်တော်မှာလေးနေရဒီတုလွတ်တော်မှာလေးနေရအနိုင်ရရှိထားတယ်လို့ပါတီတာဝန်ရှိသူတွေကပြောဆိုထားပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်မှာတော့စစ်တွေနေရနဲ့တောင်ကုန်းတနေရကိုသာထုတ်ပြန်ထားပါသေးတယ်ရခိုင်မျိုးသားပါတီ ANP နေနဲ့ပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းကလည်းရခိုင်ပြည်နယ်မှာကိုယ်စားလှယ်နေရအများဆုံးအနိုင်ရရှိခဲ့တာပါဒါပေမဲ့လည်းတနင်္ဂနွေလုံးမှာအများဆုံးအနိုင်ရတဲ့မျိုးသားဒီမိုကရေစီဖွဲ့ဆောင် NLD ပါတီကသာပြည်နယ်ဆိုရကိုဥဆောင်ဖွဲ့စည်းခွင့်ရခဲ့တဲ့အတွက်နိုင်ငံရေးအားပြန်မှုတွေလည်းရှိခဲ့ပါတယ် ANP ပါတီဥက္ကဋ္ဌဦးတာချောင်းလာကတော့ရွေးကောက်ပွဲနောက်ပိုင်းဆိုရတဲ့အနေနဲ့ဒေသခံတိုင်းသားနိုင်ငံရေးအင်အားစုတွေနဲ့လက်တွဲနိုင်လားဆိုတာစောင့်ကြည့်ရလိမ့်မယ်လို့ပြောပါတယ
်မြန်မာနိုင်ငံနိုင်ငံရေးက2015ရွေးကောက်ပွဲအလွန်ကတိကဒီနေ့တတိနိုင်ငံအပြောင်းအလဲတစုံတရာမရှိသေးဘူးလို့ကျွန်တော်တို့အဲ့လိုမြင်တယ်။အဲဒါကြောင့်အခုဒီ2020ရွေးကောက်ပွဲနဲ့တက်လာတဲ့ဒီအစိုးရကဘလော့ဒီနိုင်ငံရေးကိုအပြောင်းအလဲလုပ်နိုင်တယ်လို့ကျွန်တော်တို့ထူးခြားအထောက်အကူမလုပ်
ရှိတော့ပြင်းနေရလာတယ်ရာအများစုအနိုင်ရတယ်လို့ခံမှန်းထားတဲ့အာဏာရအင်တီပါတီပြောခွင့်ရပုံကမုံရွာအောင်ရှင်ကတော့ပြန်လည်တင်ရရဲ့အတွက်ညီညွတ်တဲ့ဆိုရတရားပေါ်ပေါက်လာဖို့မျှော်လင့်ထားကြောင်းဘူရော်ရဲကိုပြောဆိုထားပါတယ်နိုင်ငံရေးလေးလာတုံးတတ်သူဦးမောင်မောင်ဆိုကတော့လက်နက်ကန်မီဒီပခတ်တွေနဲ့နိုင်ငံရေးအကြတွေးတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာဒေသခံနိုင်ငံရေးအင်အားစုတွေနဲ့ဆက်စပ်နှိမ့်နိုင်ဖို့လိုအပ်နေတယ်လို့လည်းတုံးတတ်ပါတယ
်ဒီအများစုနိုင်ငံရေးခိုင်ပါတီတို့ဆွေးနွေးပြီးသဘောထားပြီးတော့ဆိုရတရားဖွဲ့ပြီးမယ်တော့ဘလို့ရှိရင်နောက်ဒုတိယတစ်ခုအနေနဲ့အဲဒီရခိုင်ပြည်ပြည်ပြဿနာတွေကိုအများစုနိုင်ငံထားတဲ့ရခိုင်ပါတီတွေနဲ့ဆွေးနွေးဖြေရှင်းမယ်ဆိုရင်ကျွန်တော်ပြဿနာပြင်းနေတိုင်းပြဿနာပြည်လဲဝလန်းကတွေ့နေပါတယ်။အဲလိုမဟုတ်ဘဲ2015အတိုင်းပဲပေါ့မယ်ဆိုရင်တော့နည်းနည်းခက်ခဲလိမ့်မယ်ထင်ပါတယ်
။တလင်းမီတွေကကျင်းပကြီးစီးတော်တဲ့ရွေးကောက်ပွဲပေါ့အမေရိကန်၊ဥရောပ၊ EU ၊ဗြိတိန်၊ဂျပန်စတဲ့နိုင်ငံတွေကဒီမိုကရေစီကိုရှေ့ထုတ်ခဲ့ရှီလိုင်းတရားဖြင့်ရှီကျူးခဲ့ကြပြီနဲ့အလုံးပါဝင်ခွင့်ရရှိဖို့နိုင်ငံရေးလှလှဖြစ်နေရှိဖို့လည်းတိုက်တွန်းထားပါတယ်။ဒါပေမဲ့လည်းမြန်ဆန်တဲ့နေနဲ့တချို့ပေချက်ခဲတာကြောင့်စိုးရိမ်စရာရှိနေတဲ့ရှိခဲ့ကြောင်းလည်းပြောဆိုထားပါတယ်ခင်ဗျာ။ကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာဖြစ်ပါတယ
်။စည်ရည်တက်မှလည်းရခိုင်ပြည်နယ်မှာတနက်ကြီးကြီးစီမံရာကခလီးငယ်တွေပါဝင်ဒေသခံရွာသား6ဦးထိခိုက်ဒဏ်ရာရရှိခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကိုအိမ်ပါတမရုံနဲ့အေးရခိုင်လက်နက်ကန်ဖွဲ့ချတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အမျိုးနယ်မှာလက်နက်ကြီးကြီးထိမှန်ရန်ကကလေးငယ်၃ယောက်ပါဝင်ဒေသခံတွေတန်ရာရရှိခဲ့ကြတာပါအမျိုးနယ်ကစူကန်အုပ်စု၆ချုံကျေးရွာမှာမင်းညပိုင်းကလက်နက်ကြီးကြီးချရောက်ရာကထိခိုက်တန်ရာတွေရခဲ့ကြတာလို့လဲစန္နာမှုအကူအညီပေးနေတဲ့ဒေသခံစေတနာဝန်ထမ်းကိုမျိုးလင်ကပြောပါတယ်
မင်းကညနေခဏနာရီကျော်လောက်ကဒီကကြိုးပိုင်းကြီးကတော့မှာယာယီတရှိထားတဲ့မြမတ်တက်မတော်ကနေပြီးတော့နေ့နေ့ကြီးနေ့နေ့လာပြည့်တဲ့ခါမှာအဲ့ဒီကကြိုးပိုင်းအုပ်စု၆ခုကြီးရောရာချင်းကိုအစီအံကြတယ်ပေါ့နေ့နေ့ကြီးပေါက်ကူးသွားတယ်ပေါ့အဲ့ဒီမှာရာသား၆ဦးဒဏ်ရာရရှိသွားတယ်ပေါ့နော်အဲ့ဒီထဲမှာကလေးကငုံပါတယ်ပေါ့ဟိုကကန်းထောင်းပြီးပြည်သူချင်းကိုရောက်တော့ကြပြီးသိရတယ်ပေါ့နော်အဲ့ဒီအချိန်ကတော့တိုက်ပွဲဆိုင်တာမရှိဘူးပေါ့
ထိခိုက်တန်ရာရသူတွေအထဲမှာတော့အသက်၃နှစ်အရွယ်မိန်းကလေးတူအသက်၅နှစ်နဲ့၁၃နှစ်အရွယ်ယောက်ျားလေးနှူးလက်ပါဝင်နေပြီးရေပုံမြုပ်နဲ့ကန်းထောင်းကြီးမြုပ်ဆေးရုံကိုပို့ဆောင်ဆေးကုသမှုခံယူနေရတယ်လို့လည်းဒေသခံတွေကပြောပါတယ်ကလေးနှုတ်ပါဝင်လေးဦးရဲ့တန်ရာတွေပြင်းထန်လာကြောင်းစစ်တွေစေယုံကိုပြောင်းချိဖို့စီစဉ်နေတယ်လို့လဲတန်တော်ကြီးလူမှုရေးဖွဲ့ဝင်ကိုအောင်ဝင်းမြတ်ကပြောပါတယ
်ခုလက်တော့အရေးပေါ်တန်တော်ကြီးစေယုံကနေစစ်တွေစေယုံကိုအရေးပေါ်လူလျောက်ပို့ရပါတယ်ကလေးလျောက်အသေးအကြီးပါမင်းတယောက်ရရတယောက်လျောက်ပါနောင်များကတန်ရာမသိနိုင်ဘူးတန်တော်ကြီးစေယုံပါပဲကူတာနေပါတယ်
တလက်ကြီးပြေကမှုဟာတမတော်ရဲ့လက်ချက်ဖြစ်ဒေသခံတွေကဆွဆွဲပြောဆိုထားပေမဲ့တမတော်ပြောခွင့်ရဘူကျုပ်စော်မင်းထွန်းကတော့အေးအေးရခိုင်လက်နက်ကန်ဖွဲ့နဲ့တိုက်ပွဲဖြစ်ပွားရမှာတမတော်သားတယောက်တန်ရာရရှိတာရှိတယ်လို့ပြောပါတယ်
။တန်းနဲ့ကစူးပိုင်းကြားထဲမှာကာလန်းလုံုံကြီးလုံနေတဲ့အဖွဲ့ကိုရှောက်ချုံကြီးရွာရဲ့အရှိမြောက်ဖက်မီတာ900လမ်းစုံမှာသုံးနေရာနေပြီးတော့အေးကနေပြီးတော့ပြစ်ခတ်ထင်တာရှိတယ်။ကျွန်တော်တို့ကတန်ရာရရှိမှုအစ်ကူတယောက်ရှိပါလား။မနေ့ကတော့အိုက်ဖြစ်စဉ်တစ်ခုပဲရှိတယ်။
ရခိုင်လက်နက်ကန်ဖွဲ့ကြောခွေရခိုင်ဒုက္ခကတော့မနေ့ကအမျိုးနယ်ဘက်မှာသူတို့ဖွဲ့နဲ့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့ငြင်းဆန်ထားပါတယ် မနေ့ကဒီအမ်းနဲ့ကဒုက္ခရပါမှာကျွန်တော်တို့နဲ့တိုက်ပွဲဖြစ်တာမရှိဘူးဗျအဲ့ဒီကဒုက္ခရလမ်းမှာရှိတဲ့ဒီမြန်မာစစ်တပ်ရဲ့လက်နက်ကြီးစခန်းကနေပြီးတော့မှာဟိုဘာတိုက်ပွဲမှာဖြစ်ပေါ်ခြင်းမရှိဘဲနဲ့သူတို့ဒါအကြောင်းမေးကြည့်ခတ်တာပေါ့နော်မြန်မာစစ်တပ်နဲ့အေအေဖွဲ့ကြစိုက်ပွဲတွေမကြာခဏဖြစ်ပွားနေတဲ့အမ်းမြို့နယ်ပါဝင်ရခိုင်ပြည်နယ်မှာလက်နက်ကန်ပြ
ကျွန်တော်တို့ရဲ့ကြီးကြီးကြားရောက်ရာကသူ့စိတ်ဆုံးပြီးနောက်သူဆိုင်ရာရရှိခဲ့တာပါရခိုင်ပြည်နယ်စစ်ရေးပြိပခတွေအတွင်အယတ္တသီးခိုက်တည်ဆုံးမှုတွေပုံများလာသလိုဆက်ဆံရရလို့နှစ်သိန်း300ကျော်ရှိနေပြီလို့လည်းရခိုင်လူမှုဖွဲ့စည်းတွေကစီရင်ပြုစုထားပါတယ်ကုလသမဂ္ဂလူခွေးရေးဆိုင်ရာမဟာမင်းကြီးမီရှဲဖာချလာကတော့ရခိုင်ပြည်နယ်နဲ့ချင်းမင်းတွေကလက်နက်ကန်ပြိပခတွေအတွင်း
အရသာသီးခိုက်တည်ဆုံးမှုတွေဟာစိတ်ရဆုံးမှုမြောက်နိုင်ကြောင်းစက်တင်ဘာလထဲမှာကျင်းပခဲ့တဲ့ကုလသမဂ္ဂလူခွေးရေးကောင်စီမှာသတိပေးထားပါတယ်ခင်ဗျာကျွန်တော်နိုင်ကိုအိမ်ပြည်ဦးမြန်မာပိုင်းအတွက်သတင်းပေးဖို့ထားပါတယ်မြန်မာနိုင်ငံမှာတလင်းမရိနေကကျင်းပပြီးစီးသွားတဲ့ရွေးကောက်ပွဲနောက်ဆက်တွဲမဲရလက်တွေအပေါ် အောင်ပွဲခံစုဝေးခဲ့သူတွေကကိုဗစ်ရောဂါပိုးတွေ့ရှိခဲ့တာကြောင့်လူစုလူဝေးမလုပ်ဖို့ကျန်းမာရေးဝန်ကြီးဌာနကထပ်မံသတိပေးနေတဲ့အကြောင်းပြောပြပါမယ်ကျွန်မအင်တာနက်ထုံးမှာရွေးကောက်ပွဲအပြီးအောင်ပွဲခံခဲ့တဲ့အနေနဲ့ရန်ကုန်မြို့ကအန်အဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံးရှိစုဝေးသူတွေထဲမှာရောဂါပိုးကူးစက်သူတွေ့ရှိခဲ့တာကြောင့်ကူးစက်မှုမဖြစ်အောင်သတိပေးနေတာပါ ရွေးကောက်ပွဲအောင်ပွဲခံစုဝေးသူတွေထဲကထိခိုက်ဒဏ်ရာရသူတချို့ရန်ကုန်စေယုံကြီးကိုရောက်လာချိန်မှာစစ်ဆေးကြည့်ရာကကိုဗစ်ရောဂါပိုးတွေ့ရှိခဲ့တာကြောင့်နောက်ဆက်တွဲကူးစက်မှုမဖြစ်အောင်သတိထားဖို့လဲလိုအပ်နေတဲ့အကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနပြောခွင့်ရဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနညွှန်ကြားရေးမှူးဒေါက်တာခေခင်ကြီးကဖီအိုကိုပြောပါတယ်
မနေ့ကဆိုရင်တော့မှတော့ဒီကရင်ရရှိတဲ့သူတွေဟိုညံကောင်စေယုံကြီးမှာကုသမှုပေးတယ်ပေးတဲ့အခါမှာစစ်ကြည့်လိုက်တယ်အဲ့မှာ300လောက်ကပေါ်စစ်ဖြစ်တယ်ဒါဆိုလို့ရှိရင်အဲ့ဒီ300လောက်ပေါ်စစ်ဖြစ်ပြီးတခြားလူတွေမှလည်းညားကြီးရှိနိုင်တယ်အဲ့ဒီ300ကလည်းဘယ်ယောက်ကူသွားပြီလဲစူပါစပရက်ဒါဆိုတာရှိတယ်စူပါစပရက်ဒါဆိုလို့လည်းဆိုလို့ရှိရင်ဒီလူအုပ်စုထဲမှာနော်လူကြီးရဲ့ရှစ
တော့အခုဆက်လို့ရှိရင်တို့မှစိုးရွားဖြစ်နိုင်တဲ့အတွက်ကြောင့်ပေါ့ဒီပုံကိုယ်ရင်းနေရတော့တတ်နိုင်တယ်များဒီရက်ကာလမှာเนาะအနည်းဆုံးဆယ်ရက်လောက်ကတော့မိသားစုနဲ့လုံအောင်ထိတွေ့မှုမရှိအောင်နေဖို့ဒါတော့အထူးရည်ကြီးနေပြီဆိုတဲ့အကြောင်းတော့ဒါနဲ့ပြောလိုပါတယ
်ရေကောက်ပွဲကာလမှာလူအများအပြားထိတွေ့ဆက်ဆံတာတွေရှိခဲ့သလိုရေကောက်ပွဲနောက်ပိုင်းလူစုလူဝေးကြောင့်ယောဂကူးစက်မှုတွေတိုးလာမှာကိုလည်းကျန်းမာရေးပညာရှင်တွေကစိုးရိမ်နေပါတယ်ကျောင်းကူးစက်မှုတွေရှော့ရှားဖို့ကြိုးစားနေရချိန်မှာနောက်ထပ်ကူးစက်မှုတွေနဲ့အသေးအပြတ်တွေကြုံရမှာစိုးရိမ်ရတယ်လို့လည်းဒေါက်တာခင်ခင်ကြီးကပြောပါတယ
်အခုအချိန်ကြီးပုံစံနဲ့ဆိုလို့ရှိရင်ဒီကျမတို့ဒီ၉ရက်နေရနေစပြီးတဲ့အခါကျနောက်၅ရက်နဲ့၇ရက်ပေါ့နော်အဲ့လောက်မှဆိုလို့ရှိရင်တော့အဲဒီထိတွေ့မှုရှိတဲ့သူဟိုတည်းကနေပြီးတော့နော်ရောပိုးကူးစက်ခံရပြီးတော့ယောဂဖြစ်ပွားမှုတွေအေးယောဂဖြစ်ပွားမှုဆိုတော့အသက်ကြီးတဲ့သူတွေဒီမှာယောဂဖြစ်ပွားမှုတာဖြစ်တယ်ဆိုရင်တိတ်ဆုံးမှုတွေဒါတွေကလည်းမလွမ်းမသွေကျမတို့တွေဒါကြုံရမယ်ဆိုတာဒါတွေတော့ကြိုတင်ပြင်ဆင်ထားရမှာပေါ့နော်အဲဒီအကြီးကတော့ကျမတို့ရဲ့ဒီလက်ရှိလှုပ်ဆောင်ပေးနေတဲ့အတိုင်းအတာဆိုတော့နိုင်နိုင်နည်းနည်းရှိနေတဲ့အခြေအနေကနေတကယ်လို့ဒါပြည့်စုံဖြစ်ပွားမှုတွေတိတ်များလာပြီဆိုလို့ရှိရင်တော်တော်လေးဟိုတော့အခက်အခဲတွေ့မယ်သဘောကတော့ဒါရှိနိုင်ပါတယ်တကယ်တိုးတက်ပြီးနိုင်ငံတွေမှာတော့မှဒီလိုမျိုးဟိုအခက်အခဲရှိကြတာဆိုတော့ဒီ
မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတကြောပြန်များလာရတာကလူ30ထက်ပိုပြီးမစုဝေးကြဖို့ကျန်းမာရေးဝန်ကြီးဌာနကညွှန်ကြားခဲ့ပေမဲ့ရွေးကောက်ပွဲကာလမှာတော့လူ50အထိခွင့်ပြုခဲ့ပါတယ်ရွေးကောက်ပွဲအပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ပြောကြားတဲ့မိန့်ခွန်းမှာတော့ရွေးကောက်ပွဲကာလမှာလူစုလူဝေးပြစ်ခဲ့တာတွေရှိပေမဲ့တိတ်အံ့အားတင့်စရာအကြောင်းမဟုတ်ဘူးလို့ပြောဆိုခဲ့တာပါကျန်းမာရေးဝန်ကြီးဌာနကတော့ရွေးကောက်ပွဲနောက်ပိုင်းလူစုလူဝေးလုပ်တာတွေကိုရှောင်ဖို့နဲ့လိုက်နာဖို့ပြက်ကွက်ရင်စီရရောက်အရေးယူမယ်လို့လည်းမနေ့တုန်းကပဲသတိပေးထားပါတယ်ရှင်ကျမအိတ်တနာထွန်းမှာရှင်ကုံမျိုးကနေတရင်ပေးပို့တာဖြစ်ပါတယ
်
ြင်သဘောတူညီချက်နဲ့အလုပ်လုပ်နေကြတဲ့မြန်မာအပါအဝင်အင်းနီနာချင်းသုံးနိုင်ငံကအလုပ်သမားတွေကိုကိုဗစ်ကပ်ဘေးကာလအရေးပေါ်အခြေအနေအရနောက်ထပ်နှစ်နှစ်သက်တမ်းတိုးခွင့်ပြုလိုက်တဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။အစိုးရချင်းသဘောတူညီချက်နဲ့ထိုင်းနိုင်ငံမှာအလုပ်လာလုပ်နေကြတဲ့မြန်မာလာအိုးနဲ့ကမ္ဘောဒီးယားနိုင်ငံတွေကအလုပ်သမားတွေအလုပ်လုပ်ခွင့်သက်တမ်းရှင်းနှစ်နှောင်းပိုင်းမှာကုန်ဆုံးမှာဖြစ်ပါတယ်။ဒါပေမဲ့လည်းကိုဗစ်ကပ်ရောဂါကာလသွားလာလှုပ်ရှားမှုတွေကန့်သတ်ထားချိန်မှာညီရက်ပြန်စရာမလိုအောင်ရည်ရွယ်ပြီးနောက်ထပ်နှစ်နှစ်တိုးခွင့်ပြုလိုက်တာဖြစ်ကြောင်းလည်းထိုင်းနိုင်ငံအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုပ်သမားရေးလှုပ်ရှားသူဦးမင်းဦးကပြောပြပါတယ်
။ပြောရေးဆိုရင်ရှိတဲ့ခုနကတည်းကဝန်ကြီးဖွဲ့ကအမျိုးသမီးကနေပြောတာပေါ့နော်။သူပြောတာကတော့မြန်မာအဲဒီကမ္ဘူချာလာအိုဒီလှုပ်သမားတွေသူရင်းတော့အမိုးလူသမားတွေပါ။အမိုးလူသမားတွေကလေးနှစ်ပြည့်ပြီးရဆိုလို့ရှိရင်သူတို့ဟိုဟာနောက်တစ်နှစ်နဲ့တက်တန်းထပ်ပြီးတော့တိုးပေးမယ်ဒီထဲမှာပဲပေါ့။အမားကြီးပြန်လာမလို့ပဲနေ။သုံးနှစ်နိုင်ရသူကအမိုးရောကလေးနှစ်ပြည့်ပြန်အောင်ပြန်ရတာလေ
။
ဒီကတော့ကိုဗစ်ရောကိုဗစ်ကြောင့်ပေါ့ဗျာ။ဟိုနောက်ပြီးတော့ဟိုနယ်ကတည်းကပြိတ်ထားလဲရှိတယ်လေတကယ်လို့သူတို့အနေနဲ့အခုအချိန်မှာလူကလည်းလုံနေတာဟုတ်လူကလုံနေတာဒါဟိုအလုပ်သမားရကတော့လုံနေတာပဲသို့တော့အလုပ်သမားအစ်စ်ကိုတွင်းမယ်ဆိုလို့ရှိရင်ဟိုတစ်ခါဆိုလို့ရှိရင်အဲဒီညီနိုင်တာနည်းနည်းပြဿနာနည်းနည်းတက်နေတယ်လေဝင်လာတဲ့MOU အလုပ်သမားတွေကို quarantine ထားဖို့ပုံပြစရိတ်တို့အစားအသောက်တွေဒီဆက်ဆဲလုံရှင်ရောအလုပ်သမားဘက်ကရောဆက်ဆဲအစိုးရဘက်ကဆက်ဆဲအဲ့ဒါတွေဖြည့်ဆည်းမှုကြတော့သူတို့ကဒီထဲမှာရှိတဲ့လူကိုပဲဝင်င်းချလိုက်တဲ့သဘောပေါ့။ဟောအဲ့တသိန်း3000လောက်အတွက်ပို့တာအစီအစီသွားမယ်။ထိုင်းနိုင်ငံထဲမှာရှိနေတဲ့ဒီအခြေအနေမျိုးရှိနေတဲ့အလုပ်သမားတသိန်း3000လောက်အတွက်ကိုဒါအစီအစီသွားမယ်လို့ပြောတယ
်။ထိုင်းနိုင်ငံမှာတန်းနဲ့ချီရှိနေတဲ့အလုပ်သမားတွေတဲကတန်းနဲ့ချီရှိတဲ့မြန်မာနိုင်ငံသားတွေကတော့ကပ်ဘေးကာလနေရပြန်လူတွေလည်းရှိပါတယ်။အခုလိုမျိုးထိုင်းရနာပိုင်းတွေကနေရပြန်စရာမလိုပဲသက်တမ်းတိုးခွင့်ပြုခဲ့တာကြောင့်ကပ်ရောဂါကာလအခက်အခဲတွေကြာအလုပ်သမားတွေအတွက်အကျိုးရှိတဲ့အစီအစဉ်ဖြစ်လိမ့်မယ်လို့မျှော်လင့်ကြောင်းကိုလည်းပြောပြပါတယ်
။ပြန်မယ်ဆိုလို့ရှိရင်တော့တကယ်တကယ်ကတော့အခုကတော့ပြန်လို့ရနေတာပေါ့နော်။ဒါပေမဲ့အလုပ်ပြန်လာလုပ်ဖို့အတွက်ရည်ရတဲ့လူတွေတို့ကဘယ်လိုမှဟိုဟာပြဿနာတက်တယ်ဒီ MOU ရဲ့သဘောအရဆိုတော့ကိုယ်ကပြန်တယ် agency နဲ့တကပြန်ချိန်အလုပ်ပြန်ချိန်ပြီးတဲ့ဆက်ကြတော့မှတကပြန်ဝင်လာဆိုတော့နှစ်ခုပြန်မှန်းတာပေါ့။တစ်ခုကကြတော့ကိုယ်ကမှပြန်ပြီးတော့ဒီအစ်စ်ပြန်ပြီးတော့လောရခါလေးပြီးရခါကျရင်နောက်ကုန်ကြသေးတယ်ရောနောက်ဒီဘက်ပြန်ဝင်ဖို့တစ်ခါကျရင်ဟိုပါပေါ့အချိန်တောင်းမှငွေကြေးစုံတယ်မှတားရရှိနေကြအောင်ဆိုတော့အခုလိုမျိုးလုပ်ပြလိုက်တဲ့အခါကျတော့နည်းနည်းတော့ဟိုဒါကတော့ကောင်းတာပေါ့နော်လို့တမားရဆို
ထိုင်းနိုင်ငံမှာအလုပ်လုပ်ခွင့်ရဖို့အတွက်စောင့်ဆိုင်နေတဲ့မြန်မာလူတမား6000ကျော်လောက်ရှိနေတယ်လို့လည်းအလုပ်တမားရေးလှုပ်ရှားသူတွေကခန့်မှန်းထားပြီးကေယောဂါကာလထိုင်းရနာပိုင်းတွေရဲ့ကန့်သက်ချက်စီးမြင်စည်းကမ်းတွေကြောင့်လာဖို့အခက်အခဲရှိနေတာပါထိုင်းနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ60နဲ့ကူးစက်သူ3800ကျော်ရှိခဲ့ပြီးတဲ့နောက်ရောဂါကူးစက်မှုတွေကျဆင်းလာရတာကနေကန့်သတ်မှုတွေကိုရှော့ပေါက်ထားပြီးမြန်မာနိုင်ငံမှာရောဂါကူးစက်မှုတွေတိုးလာနေတာကြောင့်နေဆက်တွေမှာအဝင်ထွက်တွေနဲ့တောလာလှုပ်ရှားမှုတွေကိုလည်းကန့်သတ်ထားပါရဲ့ရှင်။ကျွန်မမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပ
ါ။ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မီကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုရိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနာဆင်ဖတ်ရှုနိုင်ပါတယ်ည
ဆိုရင်တော့အခုဆက်လက်နာဆင်ညမှာတော့မြမအရေးတုံးကြတဲ့အစီအစဉ်ဖြစ်ပါတယ်မြမနိုင်ငံမှာ2020ပြည့်အထွေထွေရေကောက်ပွဲပြီးဆုံးသွားခဲ့ပါပြီဒီရေကောက်ပွဲနောက်ပိုင်းအစ်စ်ပေါ်ထွန်းလာမယ်မြမနိုင်ငံရဲ့အခင်ချင်းဟာဘယ်လိုဖြစ်လာနိုင်ကြလဲဆိုတာမြမအရေးတုံးသူဒေါက်တာရန်မျိုးသိညာကျွန်တော်ကြိုးစားသားဆွေးနွေးဆုံးသတ်ထားတာဖြစ်ပါတယ်ဒီလိုဒီရေကောက်ပွဲမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဟာတပါတီအစိုးရဖွဲ့နှံလောက်တဲ့အမတ်နေရာအလုံးလောက်ရရှိခဲ့ပြီဖြစ်တယ်လို့ဒေါက်တာရေမျိုးသင်ကစတင်နှုတ်ပြပါတယ
်ကျွန်တော်တို့အာဏာရပါတီရဲ့ဒီလူမှုကွန်ရက်ဆာမျက်နှာတွေမှာပေါ်ပြထားတဲ့အနိုင်ရစရင်အရာပြောမယ်ဆိုရင်တော့ကျွန်တော်တို့အာဏာရမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီအနေနဲ့ဒီပြည်အောင်စုလွတ်တော်ကိုယ်စားလှယ်380ကျော်လောက်အထိကိုနိုင်ရထားတဲ့အနေအထားဖြစ်တဲ့အခါကျတော့တပါတီရဲ့အနေနဲ့အစိုးရဖွဲ့နှံသမရရွေးကောက်တင်မြှောက်နိုင်တဲ့အနေအထားမျိုးရှိနေပြီလို့ပြောလို့ရပါတယ်ဗျာ
ဟုတ်ကဲ့ဆိုတော့ကျွန်တော်ဆက်မြင်နေတာဒီပေါ်မှာအခြေခံပြီးတော့အခုတပါတီအနေနဲ့ ဆိုရပြန်ဖွဲ့နိုင်မယ်ပါတီကအင်အားပူပြီးတော့များလာတယ်ကောင်းလာတယ်အနိုင်ရတာဆိုတော့ဆိုရင်တချို့လည်းပဲပေါ်ထွက်နေပါတယ်တပါတီပုံစံမျိုး elected authoritarianism ဒီကောက်ခံထားပြီးတော့အာဏာပူပြီးတော့တစ်ဖက်သက်ကျင်သုံးတဲ့အစိုးရမျိုးဖြစ်လာလိမ့်မလားဆိုရဲဆိုရင်မူထူးစင်းနေပါတယ်အဲ့ဒီကျန်တဲ့ပတ်သက်ပြီးတော့ပထမဆုံးနည်းနည်းသုံးသပ်ပြရခွန်ရ
ဟုတ်ကဲ့ကျွန်တော်အမြင်ကတော့အဲဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ပေါ့လေဒီတပါတီတဲ့အစိုးရဖွဲ့စည်းနိုင်တဲ့အနေအထားရှိပေမဲ့လို့အငြင်းငြင်းရေးအကြက်တဲ့ဖွဲ့စည်းပုံအခြေခံဥပဒေအကြက်တဲ့နောက်တရားဥပဒေစိုးမိုးရေးအကြက်တဲ့နောက်အခရီးလိုက်စားမှုတိုက်ချက်ရေးအကြက်တဲ့တွေအပြင်ကိုဗစ်19အလွန်ပေါ့လေစီးပွားရေးပြန်လည်ထူထောင်ရေးအကြက်တဲ့ဆိုတဲ့ဒီအကြက်တဲ့ကြီးတွေကိုအဲရင်ဆိုင်ရမှာဖြစ်တဲ့အတွက်ကြောင့်မလို့ဒီအစိုးရအနေနဲ့ပေါ့လေနော်အင်မတန်မှအားကောင်းတဲ့အခုတော့လုံရင်ကန်ကြီးကောင်းတဲ့အစိုးရမျိုးဖြစ်လာဖို့လိုအပ်တယ်လို့မြင်ပါတယ်အဲ့ဒီလိုအခြေအနေမျိုးမှာကျွန်တော်မြင်တော့နော်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဟိုတိုင်းရင်းသားပါတီတွေနောက်အခြားပါတီတွေကပုံကူတွေကိုဖိတ်ခေါ်ကန့်လန့်ပြီးတော့နော်အားလုံးပါဝင်တဲ့အမျိုးသားညီညွတ်ရေးအစိုးရပေါ့လေ National Unity ဒါမှမဟုတ်လေ National Solidarity Government ကိုအဖွဲ့ကြီးနိုင်ဖို့အစင်းစားတယ်လို့မြင်ပါလေ။ဟောကျွန်တော်တို့ပြောပြနေတဲ့ညွန်ပေါင်းအစိုးရဆိုတဲ့ပုံစံမျိုးမဟုတ်ပါဘူး
။အဲဒီတော့ကျွန်တော်မေးချင်တာကအဲ့လိုဖြစ်နိုင်တဲ့အလားအလာတော့ရှိပါသလား။ NLD ဘက်ကတိုင်းရင်းသားတွေကိုအဲ့လိုငါတို့ပေါင်းစည်းညီညွတ်ရေးအစိုးရမျိုးဖွဲ့ရမယ်ဆိုတဲ့ကံလမ်းမှုမျိုးကလုပ်နိုင်မယ်ထင်ပါသလား။ဒီကတည်းကတချို့မှာတော့တိုင်းရင်းသားပါတီဘက်ကအားကောင်းတာလည်းတွေးရပါတယ
်။ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အခုလိုပေါ့လေတောင်ပြိုကမ်းပြိုအနိုင်ရထားတဲ့အခြေအနေမျိုးမှာအဲဒီလိုတက်လာမှုမျိုးကိုလုံနိုင်မယ်ဆိုရင်ဒါနိုင်ငံရေးရပို့ပြီးတော့ဟိုအားကောင်းနိုင်တယ်လို့မြင်ပါတယ်အဲ့တော့ဟိုကျွန်တော်အနေနဲ့အဲ့ဒီလိုလုံလာနိုင်မယ်လို့လည်းမျှော်လင့်ပါတယ်နောက်လက်ရှိအဲဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေအရပြောလို့ရှိရင်ကျွန်တော်တို့နိုင်ငံတော်သမ္မတကနေပြီးတော့ဟလာဒီပြည်ထောင်စုဝန်ကြီးတွေအပါအဝင်ပေါ့လေအားလုံးကိုခန့်အပ်တာဝန်ပေးတာဖြစ်ပါတယ်အဲ့တော့နိုင်ငံတော်သမ္မတအနေနဲ့ဒီတာဝန်ကနေရဆွဲပိုင်ခွင့်လည်းသူ့မှာလည်းရှိပါတယ်နောက်ဟိုယာရုကနေအလာဟိုအနာပေးပိုင်ခွင့်လည်းပဲသူ့မှာရှိပါတယ်အဲ့ဒီအတွက်ကြောင့်မလို့နော်အချို့အချို့စိုးရင်ကြသလိုပေါ့လေအလာအမျိုးသားညီညွတ်ရေးအစိုးရပုံစံမျိုးဖွဲ့စည်းလိုက်ရင်အလာဒီတပါတီတွေဖွဲ့တဲ့အစိုးရလောက်ဆွမ်းဆောင်ရည်ရှိပါမလားအလာလုံနိုင်ကြိုင်နိုင်အခွင့်အလမ်းရှိပါမလားဆိုတဲ့စိုးရင်မှုတွေကိုကျွန်တော်ကတော့ဟိုကြော်လွားနိုင်လိမ့်မယ်လို့မြင်ပါတယ
်ဟုတ်ကဲ့ရပ်စစ်တဲ့ဆက်ဆံရေးအခြေအနေကတော့တချို့ကတွေ့ကြတယ်ပို့ပြီးတော့ဆူလာနိုင်တယ် NLD ကလည်းဒီတိုင်းဆက်သွားမယ်အင်အားပို့ကြည့်လာမယ်ဆိုရင်တို့တွေ့ကြပါတယ်တပတ်ရံမျိုးသိမ့်မယ်လို့ကမန်းတွေ့ချက်လိုပါလေအရပ်ပဲစစ်ပဲဆက်ဆံရေးရှိလာတာ
အဲကျွန်တော်မြင်ကတော့အဲလာမယ်ကျွန်တော်တို့အစိုးရနဲ့လွှတ်တော်တက်တန်းအတွဲမှာဟောဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့မဖြစ်မနေရင်းဆိုင်ကြော်တော့ရမယ်အချက်တွေကတော့အရပ်ပဲစစ်ပဲဆက်ဆံရေးအချက်တွေပါအဲ့ဒီအချက်တွေကိုဟလာဒီနိုင်ဆွေးနွေးပြီးတော့ပေါ့နော်ယုံကြည်မှုနားလည်မှုတိစောက်ပြီးတော့ကြော်လွားနိုင်မှုကလည်းမဖြစ်မနေလိုအပ်ပါလေခုအချိန်တွေမှာတော့အဲဒီကောက်ပွဲမတိုင်ခင်အချိန်တွေရသုံးတတ်မယ်ဆိုရင်တော့ဟိုအစိုးရနဲ့ဒီတပ်မတော်ကြားမှာတင်းမာမှုလေးတွေနော်ထိတိုက်တွေ့မှုလေးတွေရှိခဲ့တော့လဲတယ်ဒီလာမယ့်အစိုးရတက်တန်းနဲ့ထွတ်တော်အစ်တက်တန်းတွဲမှာတော့ဒါတွေကိုအကောင်းဆုံးပေါ့လေညီနိုင်ဆွေးနွေးပြီးတော့အဖြေရှာနိုင်လိမ့်မယ်ကျုံကြည်မှုနားလည်မှုတိစောက်နိုင်လိမ့်မယ်လို့ကျွန်တော်အနေနဲ့တော့မျှော်လင့်ပါတယ
်တက်မတော်ဘက်ကနေပြီးတော့တိုင်းရင်းသားတွေနဲ့ညီငယ်ရေးဆွေးနွေးဖို့အတွက်ကော်မတီတစ်ခုဖွဲ့စည်းပေးတယ်ဆိုတာတွေ့ရပါတယ်အဲ့ဒါအစ်အမှန်လားမသိဘူးတကယ်လို့သာအစ်အမှန်ဆိုရင်တော့အဲ့ဒီအပေါ်မှာတချို့ကလည်းပဲတောင်းနေတယ်တချို့ကလည်းပဲသူတို့တစ်ဖက်သားလုတ်ချင်တယ်သူတို့သာလုတ်ပြချင်တယ်ဆိုတဲ့သဘောမျိုးလည်းပဲဒါသုံးသပ်ကြတယ်ပေါ့လေအဲ့ဒီပညာချက်ကိုဒေါက်တာကျန်နုသိတွေးမိပါလားရှာနေဘယ်လိုယူဆပါလဲအဲ့ဒါ
ဒီที่ကော်မတီကအခုမှဖွဲ့တာတော့မဟုတ်ပါဘူးဗျ။ဟိုအရင်ကျွန်တော်တို့ဟိုNLD အစိုးရလက်ထက်အစောပိုင်းကတည်းကဒီငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့တက်မတော်ကနေညှိနှိုင်းဆွေးနွေးဖို့ဆိုပြီးတော့ဖွဲ့စည်းထားတဲ့ကော်မတီပါ။ဒီကော်မတီကိုအခုအချိန်မှာကျွန်တော်နားလည်တာကတော့အစိုးရသစ်ဒါလွတ်တော်သစ်တွေမပေါ်ခင်မှာကြိုပြီးတော့ပြင်ဆင်ဖွဲ့စည်းထားတာလို့ကျွန်တော်အနေနဲ့မြင်ပါတယ်။အဲ့ဒီလိုဖွဲ့စည်းတာဟာနော်ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်လည်းဒါဟာဟိုကောင်းမွန်တဲ့ဟိုခြေလှမ်းတစ်ခုလို့ကျွန်တော်အနေနဲ့မြင်ပါတယ်။အဲဒီလိုဖွဲ့စည်းရုံနေမကောက်ဘူးပေါ့လေ။နော်တကယ်လည်းပဲမြေပြင်မှာကျွန်တော်တို့ဖြစ်နေတဲ့ဟလာအပြစ်အခက်တွေအတိုက်ခိုက်တွေတိုက်ပွဲတွေကိုရှော့ချနိုင်အောင် ကျွန်တော်တို့အစိုးရတက်မတော်နဲ့ဒီတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေချားမှာအခြေချက်ပြည့်ပြည့်ညီတိုင်းဆွေးနွေးမှုတွေကိုအမြန်ဆုံးပေါ်ဆောင်နိုင်ဖို့လိုအပ်နေတယ်လို့မြင်ပါတယ်။သူတို့ဖြစ်တိုက်ပွဲပြင်းထန်တဲ့အနေနဲ့ဖြစ်နေတဲ့ကိစ္စမျိုးမှာတက်မတော်ဘက်ကဆက်ရုံကတော့လုံအောင်အဆောက်မပြေဘူးအသီးမှမပြူဘူးလို့ရာဒီခြေနေရောပြန်ပြင်းထန်ရတဲ့အချိန်လေးပါမလားခင်ဗျာ။တနင်္ bilo, nangan yee ya lebe, oh ni dah suri bulu ada lu mie mari. Ado cenderu ni ne, apa kah ya seyi, tuh suri malam ada lu, lah, apa cungu canda bilo, tuh suri mesuye, alam bawa ne, longan se macam ni mau, ayo alam bawa ne longan se macam ni mau suye, ah yee yee longan se ha lebe, kiri bahu cebal ini, ado bilo cenderu sebe shang ni de tidu de, ah kau ye ni ye ye mo ni rong jian bilo. อ่ะปู่มันอเชิงชาณีไทยลุไก่นี่ลุไก่ไหนยีซ่าดิดิมันจะดิกูปอซองไหนมุสุราปู่พี่รอหนาวนี้ตัวไหนมาอะนี่ตัวเจ้ามุลุจนอมเหงาโรล่ะอโซยะตําโรอนีเนอะตายนาละละกันถั่วสีอาลุงเนล่ะตัวสุสุนีไหนมุเนาะเชิงซ้ําบะเปียตัวสุสุนีไหนมุลุอะเดลุเมมาอดิกะตะคุปชินนาโรตายนาดิดาเมมาตายนาปาติเวีย อันนี้อันไหนอ่ะปฏิกิริยาวิจัยวันนี้ก็นั่นก็ทำหน้าที่มาพิเศษอะไรเนี่ยที่ในเรื่องมุขชีลานั่นจ้าไอ้กิจการเราตัวเล็กแค่แค่พิเศษเลยที่มาเนี่ยตั้งแต่นั้นไปเลยมาเป็นรูปว่าอะไรแต่ตัวเราจะรู้ตัวนี้อะไรอันนี้ทารีจะเจ้าเย็นอ๋อที่ปีนี้มาแต่ในปฏิกิริยาเนี่ยสูบผิวเนี่ยปกติว่าวันนี้ก็พิลาบุรุษลาลาเนี่ยเดี๋ยวเราจะนอนเยี่ยมอะไรแต่ตัวเราเลยไปที่เนี่ยสุยารีมา ตั้งแต่ปฏิริยาโกเซเลริโกเพิกขอบีโดตาวินเปียดามิวเนาะอีเลชีเอเนดีอสุยานีตั้งแต่ปฏิริยาโกเซเลริจามาอันนั้นยังยังผู้กองสองยศดามิวดีโดเพิกกองพิลานัยเนลูกจะนอนในเนี่ยต้องจับไปอันตั้งแต่ปฏิริยาโกเซเลริโกเพิกขอบีโดอสุยาเปิดเรามาผู้กองป่าวินซีเมสุยเย่แต่ยิ่งลงงานเสียงเอาอยู่ได้จะเล่นยังยิ่งลงงานเสียงที่มุกเวชีแฟร์ดรีพิลองซูที่สองยิ่งลงงานเสียงในตัวเลย
อย่างนี้ท้าวกุบกิบเลยไหมลูกจะนอนในนี้เราต้องทำอะไรแต่ถ้าเราเนี่ยจะเสด็จบุญมุ่งมีอะไรนั่นแหละแม่สุราพระคำมาตำนานชิลานั่งเงาล่าล่าเลยต้องทำบ้างบุญมุ่งมีอะไรในนี้ที่ทำให้ลูกโตมาดูที่อาตมาอันนี้เนี่ยมีเสียงเต้นตัวเองเนี่ยเทมาป่าเลยเนี่ยลูกจะนอนในนี้เราไม่ยิ้มเอาแต่เมื่อกลางวันอุ้งจิ้งอันนี้เนี่ยเป็นสตับอีโร่ชิลีเลยไหมลูกจะนอนในนี้ไอ้ลูกต้องทำบ้างแต่ถ้าเราเนี่ยจะเสด็จบุญมุ่งมีอะไรนั
အရင်ကလည်းပဲဗိုလ်ချုပ်မှုရေးတိုင်းပြည်လက်ထက်တုန်းကလည်းပဲအသက်80ကျော်လောက်ရှိဒီတက်မတော်ကာကွယ်ဦးစီးချုပ်တာဝန်ကိုထမ်းဆောင်ခဲ့တာမျိုးအတွေ့ရပါတယ်ဟုတ်ကဲ့အဲ့တော့နောက်တစ်ချက်ကျွန်တော်ကစဉ်းစားတာကတော့တက်မတော်ရဲ့ကာကွယ်ဦးစီးချုပ်တယောက်အပြောင်းလဲဟာနိုင်ငံရေးအရပြည်ရေးပြီးတော့ခုနပြောသလိုပေါ့နှစ်ဖက်အကြမ်းမှာအကြမ်းဖက်စစ်ဘက်ဆက်ဆံရေးအားကောင်းတဲ့အခြေအ
လူတူတယောက်တည်းသဘောဆန္ဒတိုင်းလုပ်နေတယ်ဆိုတဲ့သုံးသပ်ချက်တွေရှိခဲ့ပါတယ်ဆိုတော့ဒီနောက်ပိုင်းမှာရောပါတီတွင်းဒီမိုကရေစီပုံမရှင်သန်ပြီးတော့ဒီမိုကရေစီပါတီတစ်ခုအနေနဲ့ပုံပြီးရှင်သန်ကြီးထွားလာလိမ့်မယ်လို့ရောယူဆမိပါသလားခင်ဗျာပါတီတွင်းအပြောင်းလဲတစုံတရာဖြစ်လာနိုင်မှာလား
အာမဖြစ်မနေပါတီတွင်းအပြောင်းလဲကိုအထောက်ဆောင်ဖို့ကတော့လုပ်ရမှာပါလူပုဂ္ဂိုလ်အခြေခံတဲ့နိုင်ငံရေးကနေပြီးတော့ဟလာ institution တွေကိုအခြေခံတဲ့ဟောမူဝါဒတွေလမ်းစဉ်တွေလုပ်ငန်းစဉ်တွေပေါ်မှာအခြေခံတဲ့နိုင်ငံရေးပါတီတွေဖြစ်အောင်မဖြစ်မနေတည်ဆောက်ဖို့လိုအပ်တယ်လို့မြင်ပါတယ်
ကြမ်းနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားတေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရေးကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါလိမ့်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြမပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သွားရရှင်တွေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှကြိုးစွနေပါတယ်
COVID-19 ရောဂါပိုကူးစက်ခံရခြင်းရှင်းပြကိုစစ်ဆေးဖော်ထုတ်တဲ့နေရာမှာတခွက်ခက်မှာဆက်သက်စစ်ဆေးတဲ့နည်းလမ်းကိုသာအသေးစားဆုံးနည်းလမ်းဖြစ်ပညာရှင်တွေကလက်ခံသတ်မှတ်ထားကြတာပါတခွက်ခက်မှာဆက်သက်စစ်ဆေးဖော်ထုတ်တဲ့နေရာမှာလည်းတခွက်ခက်တိုင်းမှာဆက်သက်စစ်ဆေးနိုင်တာမျိုးမဟုတ်ပဲကျမကြီးနဲ့အကသာဝန်ကြီးဌာနရဲ့စီမံခန့်ခွဲမှုအောက်မှာရှိတဲ့တခွက်ခက်တချို့မှာသာဆက်သက်စစ်ဆေးနိုင်တယ်လို့သိရပါတယ်တခွက်ခက်အထိပို့ဆောင်စစ်ဆေးစရာမလိုပဲနမူနာယူတဲ့နေရာမှာပဲစစ်ဆေးအဖြစ်တွေ့နိုင်တဲ့ဆန်သက်စစ်ဆေးမှုတွေလည်းရှိတယ်လို့သိရတာကြောင့် COVID-19 ရှိမရှိဆန်သက်စစ်ဆေးနိုင်တဲ့နည်းလမ်းတွေအကြောင်းကိုမေးကြည့်တဲ့အခါအထွေထွေရောဂါထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါရစေ
။ဒီအနေနဲ့ပထမအနေနဲ့ဒီ COVID-19 ရောဂါကိုဘယ်လိုဆန်သက်စစ်ဆေးနိုင်လဲဆိုတဲ့နည်းစနစ်လေးတွေပြောပါမယ်ပေါ့နော်။အခုပြောသွားတဲ့ထဲမှာဒီ test kit နဲ့စစ်ဆေးရပါတယ်။မျိုးသားတခွက်ခက်မှာစစ်ဆေးရပါတယ်ပေါ့နော်။အဲ့တော့အဲ့ဒါနဲ့အတူတူနောက်ထပ်အခုဒုတိယလိုင်းပြီးခဲ့တဲ့တလအတွင်းမှာမြန်မာပြည်မှာလည်းစစ်ဆေးနိုင်တဲ့ rapid antigen test ဆိုတဲ့စမ်းသပ်စစ်ဆေးနည်းလေးတစ်ခုရှိတယ်ဆိုတော့စုစုပေါင်းအနေနဲ့ဆိုတော့ covid-19 ရောဂါနဲ့ပတ်သက်ပြီးစမ်းသပ်စစ်ဆေးလို့ရတဲ့နည်းစနစ်3ခုရှိတယ်ပေါ့နော်အဲ့တော့အဲ့3ခုအကြောင်းကိုဆရာအနေနဲ့ဒီမှာရေဘူးရအနေနဲ့ပြောပြခြင်းနဲ့ပေါ့နော
် covid-19 ကိုစမ်းသပ်စစ်ဆေးတဲ့နည်းလမ်းတွေကမှတခက်ခက်မှစမ်းသပ်စစ်ဆေးတဲ့နည်းလမ်းဟာတိကျတိကျပြီးနောက်တစ်ချိန်ထပ်မံစမ်းသပ်စစ်ဆေးဖို့မလိုဘူးလို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
အဲ့တော့အများသိတဲ့ဒီရိုးသားတက်ခွဲကမှစမ်းသပ်စစ်ဆေးတဲ့ RT-PCR ဆိုတာ molecular နည်းစနစ်လို့ဆရာတို့သုံးဆွဲပါတယ်သူကတော့ဒီနှာခေါင်းနဲ့အာခေါင်းတို့ဘက်ကနေယူပြီးတော့ virus ကိုပွားပြီးတော့မှဆက်နဲ့ပြန်ပြီးစမ်းသပ်စစ်ဆေးတာပေါ့နော်အဲ့တော့သူပါဆိုလို့ရှိရင်တော့အချိန်အားဖြင့်တော့တရက်ကနေတစ်ပတ်လောက်ထိကြာနိုင်တယ်ဒါပေမဲ့တိကျတည်ကြတယ်သူ့မှာပိုးတွေ့တယ်ဆိုလို့ရှိရင်ပိုးရှိတာတည်ကြတယ်ပေါ့နော်အဲနောက်ထပ်ဘိုးစားပေါ့ထပ်မံစမ်းသပ်စစ်ဆေးဖို့မလိုတော့အောင်တိကျတယ်ဆိုပြီးတော့ပြောပါတယ
်တခွက်ကန်ထိပို့စရာမလိုပဲနှာခေါင်းနဲ့အာခေါင်းတို့ပဲယူတဲ့နေရာမှာပဲနာယီပိုင်းတွေ့ဆက်သက်စစ်ဆေးနိုင်တဲ့နည်းလမ်းတစ်ခုရှိတယ်လို့သိရပါတယ်rapid antigen test လို့ခေါ်တဲ့နှာခေါင်းနဲ့အာခေါင်းတို့ပဲယူပြီးဆန်သက်စစ်ဆေးတဲ့နည်းလမ်းဟာတခွက်ခက်မှာဆန်သက်စစ်ဆေးတယ်လို့ပဲ virus ပိုးကိုဆန်သက်စစ်ဆေးတာဖြစ်တာကြောင့်စစ်ဆေးတဲ့အချိန်မှာရောဂါပိုးရှိမရှိကိုအပြည့်ထုတ်ပေးနိုင်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။နောက်တစ်ခုကကြတော့ဒီ test kit မဟုတ်ဘဲနဲ့ rapid antigen test ဆိုပြီးတော့အသစ်တစ်ခုထပ်ပြီးတော့ပေါ်ပေါက်လာတယ်ပေါ့နော်။အဲ့ဒါလည်းနှာခေါင်းနဲ့အာခေါင်းတို့ဘက်ကလည်းယူရတယ်။ဒါပေမဲ့ तू ကတော့မြန်တယ်ဒီလို test kit လေးမှာပဲ तू ကနော်ဒီတို့ဘက်ကိုတို့လိုက်တယ်ဆိုလို့ရှိရင် within 10နာရီအတွင်းမှာဒီကိုတို့လိုက်တဲ့တို့ဘက်ထဲမှာ virus ရှိတယ်မရှိဘူးပေါ်ပြနိုင်တယ်เนาะအဲ့တော့သူလဲ rapid antigen test လို့ခေါ်တယ် virus ကိုစစ်ဆေးတာပေါ့အဲ့တော့ဒီမျိုးသားတစ်ခွဲကမှစဉ်သက်စစ်ဆေးတာရောခုနကဆရာပြောခဲ့တဲ့ rapid antigen test ဆိုရင်နှာခေါင်းတို့ဘက်ကနေနာယီပိုင်းတွင်းစစ်တဲ့စစ်ဆေးခြင်းရောတစ်ခုစလုံးက virus ကိုစစ်ဆေးတာ
test kit လို့ခေါ်တဲ့သွေးကိုဆန်သက်စစ်ဆေးတဲ့နည်းလမ်းကတော့ COVID-19 virus ပိုးကိုစစ်ဆေးတာမဟုတ်ဘဲခန္ဓာကိုယ်ကတုံ့ပြန်တဲ့ကိုယ်ခံစနစ်ဖြစ်တဲ့ antibody ကိုဆန်သက်စစ်ဆေးတာဖြစ်တာကြောင့်ဆန်သက်စစ်ဆေးတဲ့အချိန်မှာရောဂါပိုးရှိတယ်မရှိဘူးဆိုတာကိုတိတိကျကျမပြောနိုင်ဘူးလို့သိရပါတယ်
။အခုအများစုအသုံးပြုနေတဲ့ test kit ကိုသုံးနေဆိုပြီးတော့သွေးကနေစစ်ဆေးတာတစ်ခုရှိပါတယ်ပေါ့နော်။ဆိုတော့သုံးခုရှိတယ်။အဲ့တော့ test ကနေဒီ blood ကနေသွေးကနေစစ်ဆေးတဲ့ test kit ကတော့virus ကိုစစ်ဆေးတာမဟုတ်တော့ဘဲနဲ့ဒီ virus ကိုတုံ့ပြန်တဲ့ကိုယ်ခံစနစ် antibody ကိုစစ်ဆေးတာဖြစ်တယ
်နှာခေါင်းနဲ့အာခေါင်းတို့ပဲယူပြီးတခွက်ခက်မှာဖြစ်စေ rapid antigen test နဲ့ဖြစ်စေဆန်သက်စစ်ဆေးခြင်းတွေဟာရောဂါပိုးရှိမရှိကိုဆန်သက်စစ်ဆေးတာဖြစ်ပြီး test kit နဲ့သွေးကနေဆန်သက်စစ်ဆေးတဲ့နည်းလမ်းကတော့ရောဂါပိုးဝင်ရောက်ခဲ့ပူးခြင်းရှိမရှိဆိုတာကိုပဲဆန်သက်စစ်ဆေးတာဖြစ်ပါတယ်COVID-19 ရောဂါပိုးလက်တလောရှိမရှိဆိုတာနဲ့လက်တလောကုသမှုခံယူဖို့လိုမလိုဆိုတာတွေကိုဆုံးဖြတ်တဲ့နေရာတွေမှာ test kit နဲ့သွေးကနေဆန်သက်စစ်ဆေးတဲ့နည်းလမ်းဟာတင့်တော်တဲ့နည်းလမ်းတစ်ခုမဟုတ်ဘူးလို့ဒေါက်တာဦးမောင်ကျော်နိုင်ကရှင်းပြပါရယ်
ဒီ rapid antigen test ကနှာခေါင်းတို့ဘက်ကယူတဲ့ virus ကိုစစ်ဆေးခြင်းဒီ positive ဖြစ်ရင်ဒီချိန်နဲ့ပြီးမယ် negative ဖြစ်ရင်တော့နောက်တစ်ချိန်နောက်တစ်နည်းနဲ့ RT-PCR နည်းနဲ့ပြန်ပြီးစစ်ဆေးဖို့လိုတယ်ဒါဒီလက်တလောပိုးရှိနေတဲ့ကုသမှုလိုအပ်တယ်ဆိုတာကိုပေါ်ပြမယ်။အခု test kit လို့သုံးဆွဲနေတဲ့သွေးကနေစစ်ဆေးတာကတော့ဒီခန္ဓာကိုယ်ထဲမှာ virus ရှိခြင်းမရှိခြင်းကိုမပြောနိုင်ဘူး။အဲ့ဒီ virus ဝင်ရောက်ဖူးတယ်သူ့စီကဝင်ရောက်ဖူးတဲ့အတွက်ခန္ဓာကိုယ်ကထွက်လာတဲ့ antibody ကိုစမ်းသပ်စစ်ဆေးတာပဲဖြစ်တယ်။ဒါကြောင့်လက်တလောပိုးရှိခြင်းမရှိခြင်းကိုလည်းမပြောနိုင်ဘူး။ တတလောကုသမှုခံယူသင့်မသင့်လဲမပြောနိုင်ဘူးဒါကြောင့်မလို့ဒီ black ကနေစစ်တဲ့ test ကိုဒီကျမိုင်းနဲ့အကသဝန်ကြီးဌာနကနေအခုမှဟိုကြေကြေပြပြသုံးမုတ်သုံးဆွဲနေတယ်သုံးမုတ်အဖြေဘလို့ထွက်တယ်ဆိုတာမျိုးကိုဒီပြောပြထားခြင်းမရှိသေးဘူးပေါ့နော်လက်တလောသုံးဆွဲခြင်းမရှိဘူးလို့ပဲဆရာတို့အကြံဉာဏ်အနေနဲ့တည်ထားပါတယ
် COVID-19 လက်တလောကူးစက်ခံရခြင်းရှိမရှိနဲ့ကုသမှုခံယူဖို့လိုမလိုဆိုတာတွေကိုဆုံးဖြတ်တဲ့နေရာမှာ virus ပိုးကောင်ကိုစမ်းသပ်စစ်ဆေးတဲ့နည်းလမ်းတွေကသာအမှန်ကန်တဲ့နည်းလမ်းတွေဖြစ်ပြီး test kit နဲ့ပိုးကောင်နေစမ်းသပ်စစ်ဆေးတဲ့နည်းလမ်းဟာမတင်တော်တဲ့နည်းလမ်းတစ်ခုဖြစ်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပါ
ဘူရခါတော့တပတ်တွင်းအားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကခြေညာပေးသွားမှာဖြစ်ပါတယ်။ဒီလုံးတော့ဒီတပတ်အင်္ဂလန် Premier League ဘောလုံးပွဲတွေနဲ့စတင်ပါတယ်။ဒီနေ့လေးကပွဲတွေမှာတော့ Chelsea က Sheffield United ကို 2-2 နဲ့နိုင်ပြီးတော့ Crystal Palace ကတော့ဒီနေ့မှာ Premier League ကိုတက်လာတဲ့ Leeds United ကို 2-2 နဲ့နိုင်ပါတယ်။ဒီကဘောလုံးရာသီမှာချေဆွာနေတဲ့ Everton နဲ့ Manchester United ဖွဲ့မှာတော့ Man U က Everton ကို 3-2 နဲ့နိုင်သွားပါတယ်။ Everton က18မိနစ်မှာဂိုးရင်သွင်းပေမဲ့ Man U က Fernandez က2ဂိုးနဲ့ Uruguay တိုက်စမှု Cavani ကနောက်ဆုံးမိနစ်မှာတဂိုးသွင်းခဲ့တာကြောင့် 3-2 နဲ့နိုင်သွားတာပါ။ဒါဟာ Cavani အတွက်တော့ Man U စင်းကိုပြောင်းလာပြီးတဲ့နောက်မှာပထမဆုံးဂိုးလည်းဖြစ်ပါတယ်။ Everton နီးပြ Carlo Ancelotti ကတော့ဒီပွဲရှုံးရတာနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
်။ No, it was not a good performance above all on one aspect that was the
chung yo you know to be ကျွန်တော်တို့ခံစားပိုင်းကကောင်းကောင်းမကစားနိုင်ခဲ့ပါဘူးအဓိကကတော့ကျွန်တော်တို့ဂိုးသွင်းကြည့်တဲ့အချိန်မှာကောင်းကောင်းခံမကစားနိုင်ပါဘူးသူသဖြင့်ကျွန်တော်တို့ကွင်းဘက်အချမ်းပါပေါ့ကျွန်တော်တို့ခံစားကကြည့်ကြည့်လေးလေးမဖြစ်ခဲ့ပဲသူတို့ငကိုးပြန်သွင်းနိုင်အောင်အလွယ်တကူခွင့်ရေးပေးလိုက်တယ်အဲဒါကြောင့်ရှုံးတော့ပ
ါတနင်္ဂနွေနေ့ကပွဲရမှာတော့ပြီးခဲ့တဲ့ဘက်က Manchester United ကိုနိုင်ခဲ့တဲ့ Arsenal ဟာဒီဘက်မှာတော့ Aston Villa ကို 3-2 မရှိနဲ့ရှုံးပါတယ်အစောနီးပြအထက်ထက်ကတော့ဗီလာကိုရှုံးတာသူ့မှာတောင်းဝန်ရှိတယ်ဆိုပြီးတော့ပြောပါတယ
် That I don't feel like that we were the team that we supposed to be we
ကျွန်တော်တို့ရဲ့ပုံမှန်ခြေစွမ်းကိုမပြနိုင်ခဲ့ပါဘူးကျွန်တော်တို့အသင်းကိုစားရောက်တဲ့အချိန်ကစပြီးတွင်းနေကြစိတ်ဓာတ်မျိုးကိုပထမဆုံးအချိန်မတွေ့ရတာဖြစ်ပြီးဒါကကျွန်တော်ရဲ့အမှားတက်တက်ပါအဲ့ဒီအတွက်ကျွန်တော်မှဒါဝန်ရှိပါတယ်အသင်းအကောင်းဆုံးကစားနိုင်မှုကျွန်တော်မှဒါဝန်ရှိပြီးဒီနေ့တော့ကျွန်တော်မလုပ်နိုင်ခဲ့ပါဘူး
ဒါပြန်လက်စတာကဝုတ်ကိုတကူကိုမရှိနဲ့နိုင်ပြီးစပော့စ်ကလည်းဝက်စတရော့ပ်ကိုတကူကိုမရှိနဲ့နိုင်ပါတယ်ဒီရက်မှာမန်စီးတီးနဲ့လီဗာပူးလို့လည်းတွေ့ခဲ့ကြပြီးတော့တပတ်တကူစီတည်ဖြစ်သွားပါတယ်လီဗာပူးကဆာလာက12မိနစ်မှာဖန်နိုလီကနဲ့အဖွင့်ကိုတွင်းပြီးဒါကိုမန်စီးတီးကဂျေဇုစ်ကမိနစ်30မှာပြန်ချိပါတယ်40မိနစ်မှာတော့မန်စီးတီးကဖန်နိုလီရပေမဲ့ဒေဘရိုင်းနာကန်လာဘေးထွက်သွားလို့မန်စီးတီးဒုတိယကိုမရဘဲနောက်ဆုံးမှာတကူစီနဲ့တည်ကျသွားပါတယ်မန်စီးတီးနီးပြဂွာဒီယိုလာကတော့ဒီဘွဲ့တည်ကြတာဟာမြတ်တဲ့အဖြစ်လို့ပြောလိုက်ပေမဲ့ဘွဲ့စဉ်လေးချက်တာနဲ့ Premier League မှာလူ3ယောက်ပဲလွဲကွင်ပေးတဲ့အပေါ်မှာဝေဖန်လိုက်ပြီးတော့9ယောက်လဲကွင်ပေးတဲ့ဆိုပြီးတော့လဲပြောလိုက်ပါတယ်။ချစ်ပွဲပြီးတဲ့အချိန်မှာတော့ Leicester အသင်းက18မှတ်နဲ့ဇယားထိန်မှာရှိနေပြီးတော့ Spurs နဲ့ Liverpool က18မှတ်စီနဲ့ဒုတိယနဲ့တတိယနေရာမှာရှိနေပါတယ်ခင်ဗျာ။ဒီကနေ့ဘက်ကပဲအသက်60ပြည့်သွားခဲ့တဲ့အာဇင်တီးနားနိုင်ငံကဘာသာဝေါ်လုံးမကြီးမာရာဒေါနာဟာအုံနောက်ခွဲစိတ်မှုလုပ်ခဲ့ပါတယ်။မာရာဒေါနာဟာအုံနောက်သီးသောပိတ်ခဲ့တာကြောင့်ပြီးခဲ့တဲ့တစ်ပတ်အင်္ဂါနေ့ကပဲအုံနောက်ခွဲစိတ်မှုကိုအရေးပေါ်လုပ်ခဲ့ရတာဖြစ်ပါတယ်။ဒါပေမဲ့လည်းမာရာဒေါနာရဲ့အချိန်လေးဟာအလျင်မြန်သက်သာပျောက်ကင်းလာနေတယ်လို့သူ့ရဲ့ဆရာဝန်ယိုဖိုဒိုလူကေကပြောပါတယ်
။ Mucho mejor, cada día mejor. Increíble la recuperación.Gracias.
သူရဲ့အချိန်တွေကအများကြီးကောင်းလာပါတယ်။နေတိုင်းလိုလိုဒုတက်မှုရှိပြီးအံ့ဩကြခေါင်းလောင်ပြန်ကောင်းနေပါတယ
်။မာရာဒိုနာဟာလောလောဆယ်မှာဂျင်မနီစီယာအသင်းရဲ့နီးပါးဖြစ်တဲ့တာဝန်ယူထားတာပါ။ခုနောက်ပိုင်းမှာလည်းသူဟာတိတ်ပြီးတော့ကျန်းမာဖို့မရဘဲပြီးခဲ့တဲ့အသက်60ပြည့်မွေးနေ့မှာတော့ဘွားတော်ဘောလုံးကမတွေကသူ့ကိုမွေးနေ့ကူတောင်းတွေတောင်းပေးခဲ့ကြပြီးတော့အပြည့်အစုံတွေလည်းပြောခဲ့ကြပါတယ်။အခုလည်းစေဦးတက်နေတာကြောင့်သူ့ကိုချစ်တဲ့အာဂျင်တီးနားပရိသတ်တွေကတော့စေဦးရှိမှလာရောက်ဆွေးနွေးပြီးတော့သူ့အမြန်ဆုံးပြန်နေကောင်းမှုကိုဆုတောင်းပေးနေကြပါတယ်ခင်ဗျာ။ကမ္ဘာအဆင့်တက်နစ်ကစားသမားနိုဗောက်ဂျိုကိုဗစ်ကတော့နှစ်ကုန်ထိကမ္ဘာအဆင့်တက်အဖြစ်နဲ့ဆက်ပြီးတော့ရည်တည်သွားတော့မှာဖြစ်ပါတယ်။အခုနှစ်မှာဂျိုကိုဗစ်နဲ့အနည်းဆုံးပြိုင်ဘက်ဖြစ်တဲ့စပိန်နိုင်ငံသားနဒောက Bulgaria နိုင်ငံ Sofia မှာကစားမဲ့ ATP Tour Tennis ပြိုင်ပွဲကိုမကစားဖို့ဆုံးဖြတ်လိုက်တာကြောင့်ဂျိုကိုဗစ်ဟာဒီနှစ်မှာအဆင့်1ဖြစ်နေအဆုံးသတ်မှာဖြစ်ပါတယ်။ဒါဟာသူ့အတွက်တော့နှစ်ကုန်မှာကွာအဆင့်1ဖြစ်နေရည်တည်နိုင်တာ6ချိန်တော့ဖြစ်ပြီးတော့ American ကနာမည်ကြီး Pete Sampras ရဲ့စံချိန်နဲ့လည်းတူသွားခဲ့ပါတယ်။ Pete Sampras ဟာသူငယ်ငယ်ကအားကျတူယူခဲ့ရတဲ့ကစားသမားတစ်ယောက်ဖြစ်ပြီးတော့အခုလို Pete Sampras ရဲ့စံချိန်ကိုမီလိုက်တဲ့အတွက်သူ့ရဲ့အိမ်မက်တွေအမှန်တကယ်အကောင့်ထယ်ပေါ်လာခဲ့တာဖြစ်တယ်လို့ပြောပါတယ်။သူ့အနေနဲ့ Roger Federer ကစတင်ဖြစ်တဲ့သတင်းပတ်ပေါင်330တင်ထားတဲ့စံချိန်ကိုချိုးနိုင်မှုကသူ့ရဲ့နောက်ရည်မှန်းချက်တစ်ခုဖြစ်ပြီးတော့တကယ်လို့လာမယ့် match လအထိကစတင်ဖြစ်တဲ့ဆက်ပြီးတော့ထိန်းနိုင်ရင်တော့အဲ့ဒီစံချိန်ကိုချိုးနိုင်မှာဖြစ်ပါတယ်။ဂျိုကိုဗစ်ဟာဒီနှစ်မှာ Australian Open ATP Plus Cincinnati Masters နဲ့ Italian Open တွေကိုနိုင်ရခဲ့တာဖြစ်ပါတယ်ခင်ဗျာ။ဒီနိုင်ငံတိုကျိုမြို့မှာတော့ပြီးခဲ့တဲ့တနင်္ဂနွေနေ့က၄နိုင်ငံဖိတ်ခေါ်ကျွမ်းပြိုင်ပွဲတွေကိုကျင်းပခဲ့ပါတယ်။အိရှင်ဂျပန် American Russia နဲ့တရုတ်နိုင်ငံကကျွန်မအားကစားသမား30ပါဝင်ရှင်ပြိုင်ခဲ့ပြီးတော့ဒီထဲမှာဂျပန်နိုင်ငံကအိုလံပစ်ရွှေစိတ်3ဒုရှင်ကိုဟီအိုချီမူရာရုရှားနိုင်ငံက2019ကမ္ဘာချန်ပီယံနီကီတာနာဂိုနီကိုပါဝင်ခဲ့ပါတယ်။ပြိုင်ပွဲကတော့တိုကျိုမြို့ကအိုလံပစ်အားကစားခွဲမှာကျင်းပခဲ့တာပါ။ဗရန်ဆောင်အိုလံပစ်ပြိုင်ပွဲကိုရှင်းနှစ်ကိုရွှေဆိုင်ပြီးတဲ့နောက်ပထမဆုံးအချိန်အဲ့ဒီခွဲမှာကျင်းပခဲ့တာလည်းဖြစ်ပါတယ်။အဓိကကတော့အိုလံပစ်ပြိုင်ပွဲကိုဘေးအန္တရာယ်ခင်းခဲ့တဲ့ကျင်းပနိုင်တယ်ဆိုတာကိုပြသနိုင်ဖို့အတွက်ရည်ရွယ်ပြီးတော့အခုလိုကျင်းပခဲ့တာဖြစ်တယ်လို့ဆိုပါတယ်။ဒါပြင်အမေရိကန်ဂျိုမားကစားသမားကလည်းနာမည်အိုလံပစ်ပြိုင်ပွဲဟာတကယ်ကောင်းတဲ့ပြိုင်ပွဲဖြစ်လာမှာဖြစ်ပြီးတိုကျိုရဲ့အားကစားကွင်းတွေအဆောက်အုံတွေအားလုံးဟာအရန်ကောင်းတယ်လို့ချီးကျူးလိုက်တယ်ဆိုတာပြောကြရင်လည်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်ဂူရုညောက်တဲ့တင်ပတ်စံကဏ္ဍတွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးတင်ပြချင်းချုပ်ကိုပြောပြပါမယ်အမေရိကန်သမ္မတယူကော့ဘွယ်မှာရှုံးနေတယ်ဆိုတော့သမ္မတဒေါ်နယ်ထရမ့်ကလက်မခံတဲ့အပေါ်သူ့အနေနဲ့မစိုးရိမ်ပေမယ့်ဒါဟာသမ္မတထရမ့်နဲ့တိုင်းပြည်အတွက်အဆက်ရစရာပဲလို့ယူဆတဲ့အကြောင်းယူကော့ဘွယ်မှာနိုင်ရသူဖြစ်ကြေညာထားတဲ့ဂျိုးဘိုက်ဒန်ကအင်္ဂါနေ့မှာပြောပါတယ်ယူကော့ဘွယ်မှာမစ္စတာဘိုက်ဒန်အနိုင်ရတယ်ဆိုတော့ပြောင်းပြစ်ဖို့ကြိုးစားနေနေတဲ့သမ္မတထရမ့်ကပြည်နယ်အများပြားမှာအမှုပေါင်း12ခုကျော်တရားစွဲဆိုထားပါတယ်ဒီကနေ့ဟာအမေရိကန်ပြည်ထောင်စုမှာ Veterans Day လို့ခေါ်တဲ့စစ်ပြန်ဆင်းမှုတောင်းတွေကိုအမှတ်တရအကုန်ပြုတဲ့နေ့ဖြစ်ပြီးသမ္မတဒေါ်နယ်ထရမ့်ကမနေ့ကပဲဂုဏ်ပြုချီးမြှင့်မှုတစ်ခုကျင်းပခဲ့ပါတယ်။စစ်တပ်ဆင်မှုတောင်းအုပ်တွေနဲ့ Gold Star ရွှေချယ်မိသားစုတွေကိုအမေရိကန်တနင်္ဂနွေလကဥယျာဉ်နဲ့တည်တော်တွေနဲ့ဘဝတသက်တာလုံးအခမဲ့ဝင်ရောက်ခွင့်ပေးတဲ့အကြောင်းသမ္မတထရမ့်အစိုးရကကြေညာခဲ့တာပါ။မြန်မာနိုင်ငံမှာကျင်းပပြီးစီးခဲ့တဲ့ရွေးကောက်ပွဲတွေဟာလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲတွေမဟုတ်ဘူးဆိုပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့တက်မတော်တို့ပူးပေါင်းပြီးတော့ရွေးကောက်ပွဲတွေပြန်ကျင်းပပေးဖို့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ကွန်ကျိုးရေးပါတီနဲ့မဟာမိတ်ပါတီတွေကဒီနေ့တောင်းဆိုလိုက်ပါတယ်ကော်မရှင်ဘက်ကတော့ယူကော့ပွဲမှာအားနည်းချက်တချို့ရှိခဲ့ပေမဲ့တနင်္ဂနွေလုံးကြေကြေပြန့်ပြန့်ဖြစ်ခဲ့တာမဟုတ်တဲ့အတွက်ယူကော့ပွဲပြန်လုပ်ပေးဖို့မရှိဘူးလို့ဒီကနေ့သတင်းစာရှင်းလင်းပွဲတွင်တုံ့ပြန်သွားပါတယ်။ကမ္ဘာပေါ်မှာကိုဗစ် -19 ကာယရောဂါကူးစက်သူနဲ့သေဆုံးသူအများဆုံးဖြစ်နေတဲ့အမေရိကန်မှာဒုဝင်မာလာပထမဆယ်ရဲ့အတွင်းမှာကိုပဲရောဂါပိုးတွေ့သူတန်းတန်းကျော်အထိရှိခဲ့တယ်လို့တနင်္လာနေ့ကထုတ်ပြန်တာကြောင့်အခုဆိုရင်ပိုးတွေ့သူ10တန်းကျော်သွားပါပြီ။ဗုဒ္ဓညောင်းတဲ့ VOE စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOE စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာညပါဘေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာ
This program has come to you from the Voice of America, Washington.